Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ14ရက်ဗုဒ္ဓနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို9မီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်သမ္မတဥဘာမားနဲ့မကြာခင်အချိန်ပိုင်းအတွင်းမှာတွေ့ဆုံဖို့ရှိသလိုမြန်မာပေါ်တန်ခတ်အရေးယူမှုကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်။ဆီးရီးယားနိုင်ငံမှာအဖြစ်ကရက်စရေးဒုတိယမြောင်းနေ့ဆက်ပြီးတော့ထိန်းချနိုင်ပေမဲ့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူး။တခါထိုင်းနိုင်ငံမှာတော့အရက်ဘက်ရာဆွေးမှုတွေကိုစစ်ခုံရုံးတွေမှာတရားစီရင်တာတွေကိုအဆုံးသတ်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်စွင့်နဲ့အတူပြောပြပေးသွားပါမယ်ရှင်။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ပြည်ပခပြဿနာဖြစ်ရှင်းရင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
First of all we are not here to do a human rights investigation and write a human rights report.
ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ကုလအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ခီးစဉ်အကြောင်းနဲ့ကရင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမက်ကင်ဖြူထွင်းနဲ့ဒေါက်ကင်ဆိုဝင်းတို့ကပြောပြပေးပါမယ်ရှင
်။အင်္ဂါနေ့ညပိုင်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဒေါက်တာဆန်းစုကြည်ဟာဒီကနေ့ဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်။အရင်မြန်မာအစ်ဆိုရအပေါ်အမေရိကန်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုတွေကိုအခုအချိန်မှာဘယ်လောက်အတိုင်းအတာအထိပြန်လဲရုပ်သိမ်းပေးတင်တယ်လဲဆိုတဲ့အပေါ်ဒေါက်တာဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုနားထောင်ဖို့သမ္မတအိုဘားမားကစိတ်အားထက်သန်နေတယ်လို့အင်ပီရိုအရာရှိတွေကပြောပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်စစ်တပ်ကိုပို့ပြီးတော့တွန်းအားပေးနိုင်ဖို့ဒေါက်တာဆန်းစုကြည်အနေနဲ့သူဦးဆောင်တဲ့အစိုးရတက်လာတဲ့မတ်လကောင်ကစပြီးတော့ဒီအရေးယူမှုအားလုံးကိုရက်ဆိုင်ဖို့ဆိုတာကိုတောင်းခဲ့တာမရှိပါဘူး။တန်ခတ်ပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအပေါ်မူတည်တယ်လို့နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရမတ်ထုံနာကပြောပါတယ်
။ We're not ready to pull back all those sanctions yet. Some remain in place and we always retain the right to continue those.
တန်ခတ်ပိတ်ဆို့မှုအားလုံးရုပ်သိမ်းဖို့တော့အဆင်သင့်မဖြစ်သေးပါဘူး။တချို့တလေတော့ကြံနေပါလိမ့်အောင်ပဲ။လိုအပ်တယ်လို့ယူဆတဲ့ရေးယူမှုတချို့ကိုဆက်ပြီးတော့ထားသွားမှာဖြစ်ပါတယ်လို့အင်္ဂါနေ့ကလုပ်တဲ့နိုင်ငံခြားရေးဌာနရဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာထွန်နာကပြောသွားတာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတရဲ့အင်တော်မှာမနက်စာစာရင်းနဲ့တွေ့ဆုံခဲ့တယ်လို့ပဲဒီသိပ်မကြာခင်အချိန်ပိုင်းအတွင်းမှာတော့သမ္မတဥဘာမားနဲ့တွေ့ဆုံတော့မှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဘလဲအက်ဂီဟာမှာဒီကနေ့နေ့လယ်စာစာရင်းနဲ့တွေ့ဆုံပါလိမ့်မယ်။ညနေပိုင်းကျရင်တော့ဝါရှင်တန်မြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရဘေးမှန်ကိုသွားရောက်ဖို့စီစဉ်ထားပြီးတော့အဲ့ဒီနောက်ဒီမြန်မာတန်ယုံမှပြုလုပ်မယ့်ညစာစာပွဲကိုလည်းတက်ရောက်အောင်ဖြစ်ပါရယ်ရှင်
။အမေရိကန်မြန်မာဆက်ဆံရေးတိုးတက်လာတဲ့အခြေအနေသတင်းကိုပဲဆက်ပြီးပြောပြပါရစေ။1990အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ဒီမိုကရေစီနေကြရွေးကောက်ပွဲအပြီးတစ်နှစ်ကြာမှာမြန်မာနိုင်ငံကိုစီးပွားရေးနဲ့စစ်ရေးထောက်ပံ့မှုတွေပို့ပြီးတော့ပေးဖို့အတွက်အမေရိကန်ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားပါတဲ့ဥပဒေချမ်းတစ်ချက်ကိုအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့ဘင်ကာရင်တို့ကအင်္ဂါနေ့ကအထက်လွှတ်တော်ကိုတင်သွင်းလိုက်ပါတယ်။လက်ရှိအကျုံးဝင်နေစေမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုတွေဟာလူအခွင့်အရေးတွေချိုးဖောက်ဖိနှိပ်မှုတွေလုပ်ခဲ့တဲ့မြန်မာအစိုးရဟောင်းတွေလက်ထက်ကအခြေအနေတွေကိုအခြေခံထားတာဖြစ်ပြီးတော့အခုချိန်မှာတော့မြန်မာနိုင်ငံကိုဒီပိတ်ဆို့မှုတွေဟာပိတ်ဆို့ကနေပိတ်ဆို့မှုတွေကနေကင်းလွတ်စေပြီးအနာဂတ်အမေရိကန်မြန်မာဆက်ဆံရေးစံအသစ်တွေကိုသတ်မှတ်ရပါလိမ့်မယ်လို့မစ္စတာကာဒင်ကဆိုပါတယ်။အဆိုပြုထားတဲ့2016ခုနှစ်မြန်မာမဟာဗျူဟာဥပဒေကြမ်းထဲမှာအရေးယူတန်ခတ်မှုတွေကိုဖြေလျှော့ဖို့စီမင်းတွေလည်းသတ်မှတ်ပေးထားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲတိုးတက်လာပုံတွေပေါ်မှာမူတည်ပြီးအရေးယူမှုတွေကိုဖြေလျှော့တာတွေပြင်ဆင်တာတွေလုပ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနကိုလည်းတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ဟာအမေရိကန်ကမြန်မာအပေါ်စီးပွားရေးအရအကူအညီတွေပေးရေးပို့တိုးလာပြီးနိုင်ငံတကာစီးပွားရေးအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေစလုပ်ဖို့တွန်းအားပေးနေတယ်လို့ဆိုပါတယ်။ဒါ့အပြင်တပ်မတော်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားနိုင်မှုအစီအစဉ်တွေနဲ့အတူမြန်မာစစ်တပ်ကစစ်သည်တွေအတွက်အင်္ဂလိပ်စာသင်တန်းပေးနိုင်မှုအတွက်ကိုလည်းအမေရိကန်စစ်တပ်ကိုလုတ်ပိုင်ခွင့်ပေးမယ့်ဥပဒေကိုလည်းဒီဥပဒေကြမ်းမှာပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်။
American Democratic သမ္မတလောင်း Hillary Clinton ဟာအဆုတ်အအေးမိပြီးနာမကျန်းဖြစ်နေတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမဲဆွယ်လှုပ်ရှားမှုတွေကနေအနားယူခဲ့ရပြီးတဲ့နောက်မနေ့ပြန်ကြာတာရင်းနေမှာတော့မဲဆွယ်စည်းရုံးမှုတွေပြန်ဆဖို့စီစဉ်ထားပါတယ်။လောလောဆယ်ကျန်းမာရေးအရအနားယူနေရတဲ့အချိန်မှာတော့သမ္မတ Barack Obama က Mrs. Clinton ဘက်ကနေထောက်ခံမဲဆွယ်စည်းရုံးပေးခဲ့ပါတယ်
။ In the middle of crisis she'll listen to people and she will keep her cool and she treats everybody with respect and no matter how daunting the odds
ကျွန်တော်သိတဲ့ Hillary Clinton ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုအခက်အခဲအတိုက်အခိုက်တွေရှိပါစေလှုပ်ရှားရှိတာကိုမလျှော့စတန်းလှုပ်တတ်တဲ့သူအချက်တဲကာလမှာလူရဲ့အတန်ကိုနားထောင်ပြီးခေါင်းအေးအေးနဲ့ဖြည့်ရှင်းနိုင်တဲ့သူလူတိုင်းကိုအလေးထားဆက်ဆံတတ်တဲ့သူဖြစ်ပါတယ်လို့သမ္မတဩဘားမားကပြောသွားပါတယ်Mrs. Clinton ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကိုတော့တိုင်းပြည်ရဲ့စစ်တေနာပဋိချုပ်တာဝန်ထမ်းဆောင်မှုတင့်တော်သူတူမဟုတ်ဘူးလို့သမ္မတ Obama ကပြောပါတယ်။အလို့သမားလူလက်ဒန်ဆာတွေကိုအလေးနက်ထားခြင်းမရှိတဲ့ Trump ဟာလူထုခေါင်းဆောင်ဖြစ်နိုင်ပါမလားလို့မေးခွန်းထုတ်ပြီးတော့သမ္မတကဝေဖန်ပါတယ်။ Pennsylvania ပြည်နယ် Philadelphia မြို့အပြင်ဘက်မှာမဲဆွယ်စည်းရုံးနေတဲ့ Trump ကတော့အလို့လုံနေတဲ့မိခင်တွေနဲ့မိသားစုတွေတတ်နိုင်မဲ့ကလေးပြုစုစောင့်ရှောက်မှုနဲ့ပတ်သက်တဲ့ဒီသူ့ရဲ့အစီအစဉ်အသေးစိတ်ကိုမနေ့တုန်းကပြောသွားပါတယ်။အလုံမှာမီးဖွားခွင့်မရကြတဲ့မိခင်တွေအတွက်မီးဖွားခွင့်6ပတ်ရအောင်သူအဆိုပြုသွားမယ်လို့ Trump ကပြောပါတယ်။နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေကျင်းပဖို့သတင်း10ပတ်လောက်ပဲလိုတော့တဲ့အချိန်အခုနောက်ဆုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးအတိုင်းအတာနဲ့လူထုထောက်ခံမှုမှာ Mrs. Clinton က Trump ထက်သုံးလေးမဲ့အသာရနေပါတယ်ရှင်
။သမ္မတဩဘားမားက2019ခုနှစ်ဗန်နာရေးနှစ်အတွင်းမှာရှေ့ပြောင်းဒုက္ခတဲ့တသိန်းတသောင်းကို American ပြည်ထောင်စုမှာလက်ခံဖို့ခန့်မှန်းထားပါတယ်။ဒါဟာသူကနဦးမှန်းထားတဲ့ဥယျာဉ်တဲ့လူတသောင်းကျော်ပိုးနေပြီးဒီနှစ်2016ခုနှစ်မှာလက်ခံတဲ့ဥယျာဉ်တဲ့30ရာခိုင်နှုန်းပိုများလာတာဖြစ်ပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်တရားရေးဆိုင်ရာကော်မတီနဲ့အင်္ဂါနေ့ကတကပိတ်ဆွေးနွေးပွဲကျင်းပရမှာနိုင်ငံသားရေးဝန်ကြီး John Kerry ကဒုက္ခသည်တွေကိုရှေ့ပြောင်းနေရာချထားရေးစီမံကိန်းအသစ်ကိုကြေညာလိုက်တာဖြစ်ပါတယ်။ Obama ရဲ့ဒီစီမံကိန်းလိုမျိုးသမ္မတ Bill Clinton လက်ထက်1995ခုနှစ်တုန်းကလည်းဒုက္ခသည်ပေါင်း13,200ကိုလက်ခံဖို့ရည်မှန်းခဲ့ပူပါတယ်။2015ခုနှစ်ဗန်နာရေးနှစ်အတွင်းမှာ American ကဒုက္ခသည်9,000ကိုပဲလက်ခံခဲ့တာဖြစ်ပါတယ်။အခုလာမယ့်ကလတ်သမကထွေထွေညီလာခံမတိုင်ခင်ကျင်းပမယ်ဒုက္ခသည်များဆိုင်ရာထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတဩဘားမားအနေနဲ့ဒီဒုက္ခသည်များဆိုင်ရာအစီအစဉ်ကိုတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်အမေရိကန်နဲ့ရုရှားနိုင်ငံတွေရဲ့စစ်ဆေးညှိနှိုင်းမှုနဲ့ရယူခဲ့တဲ့ဆီးရီးယားအဖြစ်ခဲ့ရဲစဲရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကအချက်တစ်ခုဖြစ်တဲ့လက်နက်ကန်ပြည်ပခါတွေကြောင့်ပိတ်ဆို့ခံထားတဲ့မြို့ရွာတွေကိုအကူအညီတွေဖြန့်ဝေပေးဖို့ကိစ္စကတော့မအောင်မြင်သေးပါဘူး။ဆီးရီးယားအစိုးရကသူနဲ့အတူပူးပေါင်းလှုပ်ဆောင်မှသာအလက်ပေါ်မြို့အတွက်လူသားချင်းစာနာမှုအကူအညီတွေကိုဖြန့်ဝေခွင့်ပေးမယ်လို့ပြောနေတာကြောင့်ပါ။တချို့နေရာတွေမှာဆိုရင်သမ္မတဘက်ရှာအယ်အာဆက်အစိုးရရဲ့ခွင့်ပြုချက်တာမကပြိပက္ခမှာပါနေတဲ့တခြားအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ကိုပါရဖို့စောင့်နေရသေးတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်အဖြစ်ခဲ့ရဲ့ဆဲပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေမရှိတော့ဘဲအကြမ်းဖက်မှုတွေတိတိတသားရောကြသွားပြီးအခြေအနေတိုးတက်လာပေမဲ့လည်းအကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေတော့မရောက်သေးဘူးလို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖွန်ဒမ်မစ္စတူဝါကပြောပါရယ်ဆီးရီးယားအစိုးရထံကနေခွင့်ပြုချက်ရဖို့စောင့်နေရတဲ့အကြောင်းနဲ့အကူအညီတွေဖြန့်ဝေပေးဖို့အတွက်တူရကီနဲ့ဆီးရီးယားနယ်စပ်မှာအဆင်သင့်စောင့်ဆိုင်နေကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့သဘုံတွေထိန်းချုပ်ထားတဲ့အလက်ပေါ်မြို့အရှေ့ပိုင်းကအရက်သားပြည်သူ2,500လောက်အတွက်ဒီကနေ့မှာအကူအညီတွေဖြန့်ဝေပေးနိုင်ဖို့မျှော်လင့်နေတယ်လို့လည်းအထူးကိုယ်စားလှယ်ဒမက်စတူဝါကပြောပါရယ်တက်ကြွလှုပ်ရှားသူတွေကတော့လက်ရှိပြည်ခက်ရစရေးအပေါ်မှာမျှော်လင့်ချက်သိမ်းထားကြပါဘူးဒီနေ့အစောပိုင်းတုန်းကဒီအမေရိကန်နဲ့ရုရှားဆူရတို့ကပဲဆစ်ဆက်ညှိနှိုင်းပေးခဲ့တဲ့အဖြစ်ကရစရင်ရယူခဲ့ချိန်တုန်းကလည်းအကူအညီဖြန့်ဝေမှုတွေတားမြစ်ခံခဲ့ရတယ်လို့သတင်းပတ်အနေနဲ့အကြမ်းမှာဒီရစပြစ်ခတ်ရစမှုပြက်ပြယ်သွားခဲ့တယ်လို့သူတို့ကဝေဖန်ပြောဆိုနေတာပါရှင်
။ရုရှားအင်တာနက်အွန်လိုင်းထိုးပေါက်တဲ့အဖွဲ့တစ်ဖွဲ့က Rio Olympic အားကစားပွဲနဲ့ဆက်ဆက်ပြီးပုဂ္ဂိုလ်ရေးအချက်လက်တွေခိုးယူထားတယ်လို့WADA လို့ခေါ်တဲ့ကမ္ဘာစေဝါစီစီရေးအေဂျင်စီကအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။ Zatim APT28 လို့သူတို့ကိုယ်သူတို့သတ်မှတ်ပြီး Fancy Bay ဆိုတဲ့နာမည်နဲ့လူသိများတဲ့အဖွဲ့ဟာကမ္ဘာစေဝါစီစီရေးအေဂျင်စီရဲ့ကွန်ပျူတာစနစ်ထဲကိုထိုးပေါက်ဝင်ရောက်ပြီးအားကစားသမားတွေရဲ့ပုဂ္ဂိုလ်ရေးရာအချက်အလက်တွေကိုအွန်လိုင်းမှာဖြန့်နိုင်ပြီးထပ်ပြီးလည်းဖြန့်အောင်မယ်လို့ချိန်ချောင်းနေပါတယ်။ဒီအချက်အလက်တွေထဲမှာအားကစားအဖွဲ့ချုပ်နဲ့အမျိုးသားစေဝါစီစီရေးအဖွဲ့တွေကအားကစားသမားတွေကိုအသုံးပြုခွင့်ပေးထားတဲ့စေဝါတွေအကြောင်းလည်းပါဝင်ပါတယ်။တင်းနစ်အကျော်အမွန်ကြီးမှ Serena နဲ့ Venus Williams ရွှေတံဆိပ်ဆုတွေရရှိထားတဲ့ John Barney, Simone Biles အပါအဝင် American အားကစားသမားတွေရဲ့အချက်အလက်တွေကိုရရှိထားတယ်လို့ Fancy Bay website မှာဖော်ပြထားပါတယ်။သူမဟာကလေးဘွားကတက်ကြွလွန်တဲ့ယောဂအခြေအနေကြောင့်ဆေးတွေတောက်နေရတယ်လို့ Biles ကိုယ်တိုင်ကလည်း Twitter စာမျက်နှာမှာရေးသားထားပါတယ်။ပြည်ပဆိုင်ရာ Olympic Committee က WADA ရဲ့ Russia အသင်းရဲ့စေဝါသုံးဆွဲမှုနဲ့ စေဝါသုံးမှုစစ်ချက်ထွက်လာပြီးတဲ့နောက်ရုရှားနိုင်ငံရဲ့ပြေခုံပြေအသင်းတစ်သင်းလုံးကိုဩဂတ်လကရီယိုကစားပွဲကနေတားမြစ်ခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာအရက်ဖက်ရာသွေးမှုတွေကိုစစ်ခုံရုံးကကင်တွယ်နေတာတွေအဆုံးသတ်ဖို့ထိုင်းစစ်ဆိုရကဆုံးဖြတ်လိုက်တဲ့အပေါ်လူခွင့်အဖွဲ့တွေနဲ့ရှင်တွေကသတိကြီးကြီးထားပြီးကြိုဆိုလိုက်ကြပါတယ်။လွတ်လပ်စွာစုဝေးခွင့်ပြုတာအပအဝင်ရှစ်ဆက်လှုပ်ဆောင်သွားရမယ့်အရာတွေရှိနေသေးတယ်လို့လည်းသူတို့ကပြောပါတယ်။ပြည်တွင်းလုံခြုံရေးကိုနှောက်ယှက်တာ၊သွေးထိုးလှုပ်ဆော်တာတွေနဲ့တော်ဝင်မိသားစုကိုအကြီးညိုပြက်အောင်လှုပ်တာတွေနဲ့ဆက်နွယ်တဲ့အမှုတွေအပေါ်မှာစစ်ခုံရုံးတွေကနေတရားစီရင်တာတွေကိုအဆုံးသတ်ဖို့ဝင်ကြီးချုပ်ပရန်ယွတ်ချန်ဦးချာကအမိန့်ထုတ်ပြန်လိုက်တာပါ။ထိုင်းနိုင်ငံမှာ2014ခုနှစ်မေလကဒီစစ်အာဏာသိမ်းပြီးတော့မကြခင်မှာပဲစစ်တပ်ဟာညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနိုင်ငံတော်ကော်မတီ NCPO လို့လူသိများတဲ့ထိုင်းစစ်အစိုးရဟာနောက်ပိုင်းမှာလည်းစစ်ကုံရုံးတွေကနေဒီအမှုတွေကိုစီရင်ခွင့်ပြုတဲ့ယာယီဖွဲ့စည်းပုံကိုပြဋ္ဌာန်းပြီးတော့အာဏာကိုဆက်လက်ချုပ်ကန့်ခဲ့တာပါ။အဲ့ဒီအချိန်ကစလို့စစ်ကုံရုံးတွေမှာနိုင်ငံတော်ကလူပေါင်း 1,800 ကျော်ပါဝင်တဲ့အမှုပေါင်း 1,500 ကျော်ကိုကြားနာစစ်ဆေးခဲ့ပြီးအများစုကတော့လက်နက်နဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေဖြစ်ပါတယ်။အခုလိုစစ်ကုံရုံးတွေမှာတရားစီရင်မှုတွေကိုအဆုံးသတ်လိုက်တဲ့အမိန့်တဲ့ဟာအစိုးရအနေနဲ့တိုင်းပြည်ကိုတည်ငြိမ်ထိန်းထားနိုင်ပြီဆိုတော့ယုံကြည်ချက်ခိုင်မာမှုကိုထင်ဟပြနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ပရာဝတ်ဝန်စုဝန်ကပြောပါတယ်။ဒါပေမဲ့ပြည်တွင်းအခြေအနေတွေပြန်ပြီးတော့ပြောင်းသွားခဲ့မယ်ဆိုရင်တော့အခုအမိန့်သိမ်းကိုပြန်ပြီးတော့ရုပ်သိမ်းနိုင်တယ်လို့လည်းသူကထိုင်းသတင်းမီဒီယာတွေကိုသတိပေးပြောဆိုထားပါတယ်ရှင်။
ဣသရေသမရဟောင်းနဲ့ဝင်းကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှီမွန်ပဲရစ်ဟာလေးဖြတ်သွားပြီးအရေးပေါ်အခြေအနေအသေးအတန်ဖြစ်ခဲ့ပေမယ့်အခုအချိန်မှာပိုပြီးတည်ငြိမ်တဲ့အခြေအနေကိုရောက်ရှိနေပါပြီ။သူ့ရဲ့ကျန်းမာရေးအခြေအနေကသွေးရောဂါကြောင့်ကြောင့်ဖြစ်ရတာလို့ဆရာဝန်တွေကပြောပါတယ်။63နှစ်အရွယ်ပဲရစ်ဟာဇန်နဝါရီလတုန်းကလည်းနှလုံးရောဂါကြောင့်ဆေးရုံတက်ခဲ့ရပါသေးတယ်။တနင်္ဂနွေလုံးကပဲရစ်ကိုလေးစားချစ်ခင်ကြပြီးသူ့အမြန်ဆုံးနေကောင်းလာဖို့ဆုတောင်းနေကြပါတယ်လို့ဝင်းကြီးချုပ်ဘန်ဂျမင်နေတညာဟူရဲ့ Facebook ကနေတဆင့်ဖော်ပြထားပါတယ်ပဲရစ်ဟာအင်ဇရီနိုင်ငံမှာဝင်ကြီးချုပ်သမရနိုင်ငံသားရေးဝင်ကြီးစတဲ့နေရာတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်သူဟာပါလက်စတိုင်းတွေနဲ့အော့စလိုညီညာရေးဆိုင်ရာညှိနှိုင်းရာမှာယာဆာအာရာဖတ်နဲ့ယစ်ဇက်ရာဘင်တို့ကိုအကူအညီပေးခဲ့တဲ့အတွက်1994ခုနှစ်နိုဘယ်ညီညာရေးဆုကိုပူးတွဲရရှိခဲ့တာဖြစ်ပါတယ်ရှင်
မီရန်တီလိုနာမည်ပေးထားတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းဟာထိုင်ဝမ်ကျွန်းတောင်ပိုင်းတစ်လျှောက်ကိုဒီနေ့ဝင်ရောက်တိုက်ခတ်သွားခဲ့ပြီးတရုတ်နိုင်ငံတောင်ပိုင်းကိုဆက်လက်ဦးတည်သွားနေပါတယ်။မီရန်တီတိုင်ဖုန်းဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံမှာလူပေါင်း6000ကျော်သေဆုံးခဲ့ရတဲ့ဟိုင်ယန်တိုင်ဖုန်းမုန်တိုင်းနဲ့အင်အားပြင်းထန်တာတူပါတယ်။တနအီလေတိုက်နှုန်းကီလိုမီတာ300ကျော်အထိတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်ဒေသခံများနဲ့ချီဘေးလွယာရွှေ့ပြောင်းခဲ့ရပြီးထိုင်ဝမ်မှာလျှက်စင်ပြီးပြတ်တောက်နေပါတယ်။လေယာဉ်ခီးစင်တွေဖျက်ခဲ့ရတယ်လို့စီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေလည်းပိတ်ပစ်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမက်ကင်ဘူးထွင်းနဲ့ဒေါကင်ဆိုဝင်းတို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေရဲ့အလက်ပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမကြာခင်အချိန်အတွင်းမှာသမ္မတအိုဘားမားနဲ့တွေ့ဆုံမှုရှိပါတယ်။အမေရိကန်စင်ဒေါ်ဂျိန်အခုမနေ့ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူမနေ့စာစားနေပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံပြီးရင်တော့နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီနဲ့အတူနေ့လယ်စာစားပြီးစကားပြောဆိုဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန် DC မြို့ကအထင်ကရနေရာတစ်ခုဖြစ်တဲ့လင်ကွန်းအမတ်တရာဘိတ်မန်ကိုတွားရောက်လက်ပတ်မှာဖြစ်ပြီးညပိုင်းမှာတော့ဝါရှင်တန် DC မြန်မာတန်ရုံကညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမနေ့ညပိုင်းကဝါရှင်တန် DC ကိုရောက်ရှိချိန်မှာတော့ဒေသခံမြန်မာတွေကခီးဦးကြိုဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်စံတော်ချိန်မနေ့အင်္ဂါနေ့ည9နာရီကျော်မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။ကျမတို့ VOA ရုံးချုပ်နဲ့တိတ်မဝေးလှတဲ့အမေရိကန်သမ္မတရဲ့ AK ဟာ Blair House ကိုဒေါ်အောင်ဆန်းစုကြည်ရဲ့ရင်တန်းရောက်ရှိလာချိန်မှာတော့မြန်မာနိုင်ငံဘွားတွေရောအမေရိကန်တွေကပါအော်ဟစ်ကြိုဆိုခဲ့ကြပါတယ်ကြိုဆိုခဲ့ကြသူတွေတဲကတဦးကမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာကိုရပ်တိုးပေးဖို့တောင်းဆိုတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ဗီဇာတွေဘာတွေကိစ္စပြောချင်တာရှိလို့ရှိရင်တိုင်းမစာရေးပြီးတော့ပြောပါ။ပြောပြီးတော့ပြောစာကြည့်ဟာကြည့်စရာရှိရလို့ပြန်ထွက်ကြည့်မယ်။တတိယချင်းတယောက်ချင်းလုံနိုင်ရေးကိစ္စမဟုတ်ဘူး။တံပိုးဝါဒအရာလို့ပြောမှာဖြစ်တယ်။
ဟုတ်ကဲ့ပါ။ဒါ
တော့ဒါကျင်းတာအနေနဲ့ပြောပြတာကိုယ်နိုင်ငံလူတွေကကိုယ်နိုင်ငံလူတွေပဲ
ဟုတ်ကဲ့
တတ်နိုင်လို့ကာကွယ်မယ်ဆောက်ရှောက်မယ်နောက်ပြီးတော့ဥပဒေကြမ်းလို့
ဟုတ်ကဲ့
ဒါပေမဲ့ဒီဥပဒေတူချင်းတော့အထူးမလုပ်နိုင်ဘူးဒါကိုဆွဲရှေ့ရ
ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့မှာတဲခိုနေရဘလဲဟောက်စ်နဲ့လမ်းတစ်ဖက်တစ်ချက်မှာရှိတဲ့အမေရိကန်သမ္မတအိမ်ဖြူတော်မှာသမ္မတဘရက်ကိုဘာမှာဒုတိယသမ္မတဂျိုးဘိုင်ဒင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းအိမ်ဖြူတော်ကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတရဲ့ AK ဟာတမိုင်းဝင်ဘလဲဟောက်စ်မှာတဲခိုဖို့အမေရိကန်သမ္မတရဲ့ဖိတ်ကြားချက်ကတော့အမြင့်မားဆုံးအလေးအနက်ထားဂုဏ်ပြုမှုတစ်ခုလည်းဖြစ်ပါတယ်။ဘလဲဟောက်စ်လို့ခေါ်ကြတဲ့အမေရိကန်သမ္မတရဲ့ AK ဟာကတော့ကမ္ဘာတလွှားကထီးရှင်နှန်းရှင်ရှင်ဘီရင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေနိုင်ငံကောင်းဆောင်တွေနောက်အမေရိကန်သမ္မတတဲ့အဖြစ်ရွေးကောက်ခံရသူတွေအင်ဖြူရောကိုမပြောင်းရွှေ့ခင်တဲခိုနေထိုင်ရာနဲ့အမေရိကန်သမ္မတတူဦးကွယ်လွန်ခဲ့တဲ့အခါမှာလဲနိုင်ငံတော်ဇာပနာအဖြစ်တကြိုတဲ့အချိန်မှာသမ္မတကတော်တွေခိတတဲခိုနေထိုင်ပြီးနိုင်ငံတကာရဲ့ဝန်내ကြေကွဲရပါကြောင်းတယ်လီဖုန်းဆက်သွယ်မှုတွေကိုလက်ခံရနေရလဲဖြစ်ပါတယ်ကျမတို့ရဲ့ VOA ဌာနချုပ်နဲ့လည်းသိပြီးမဝေးလာပါဘူး။မင်းညာကတော့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်သူမတဲခုံမဲ့ဘလဲဟောက်စနီးမှာမြန်မာပြည်ပွားတချို့နိုင်နဲ့ချီပြီးတော့စောင့်ဆိုင်ခဲ့ကြတာမှာကျမတို့ VOA ဝိုင်းတို့သူမတ်အင်ချင်းတိုင်းတွားရောက်သတင်းရယူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုကြိုဆိုနေသူတွေတဲကတချို့ကိုမတ်အင်ချင်းတိုင်းကအခုလိုမေးမြန်းခဲ့ပါတယ်။
Tell me your experience. Tell us, yeah, it's an awesome presence. Awesome presence. Someone who, you're in the presence and you understand the democracy and the liberty and the freedom that comes with the presence. And so we're so excited to welcome her here to the United States.
Yeah. Thank you, Alex.
Thank you. ဒီလားသူတွေလည်းတွေ့ကျင်နေတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကိုလည်းတွေ့ကျင်တယ်လို့ကျွန်တော်ပြောလိုက်တယ်သူကတော့ဂရီမပေးဘူးတဲ့ဂရီပေးလွယ်လွယ်နဲ့ဂရီပေးဂရီကပြတ်သွားမှာဆိုမကောင်းဘူးတဲ့ဒီရောက်မှတော့တွေ့မယ်လို့ပြောတယ်ဒါပေမဲ့ဖြစ်ဖြစ်လည်းကျွန်တော်အနည်းကတွေ့လိုက်ရတယ်ဟာလားအနည်းကကြိုဆိုလိုက်ရတယ်ဆိုတော့အတိုင်းတဲ့လူပေါ့ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူ့မအနေနဲ့ဝါရှင်တန် DC မြို့တော်မှာတော့မြန်မာပြည်ပွားတွေနဲ့တွေ့ဆုံမှုမသေးကြပါပေမဲ့နယူးယောက်မြို့မှာတော့တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောဆိုသွားပါတယ်အမေရိကန်ခီးစဉ်အတွင်းဝါရှင်တန် DC မြို့တော်မှာသမ္မတဘရက်ကိုဘာမာဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံနိုင်ဖို့လဲစီစဉ်နေတယ်လို့သမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစောထီက VOA ကိုခီးစဉ်အကြိုမှာပြောဆိုထားပါတယ်အမေရိကန်အစိုးရလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးမှာတော့ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်มาဖြစ်ပြီးစက်တင်ဘာလ19ရက်နေ့မှာတော့ဒုက္ခတဲ့နဲ့ရွှေပြောင်းအခြေချသူများအရေးဆွေးနွေးမယ်ကုလသမဂ္ဂအစိမ့်မြင့်ရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောဖို့ရှိသလိုကုလထွေထွေညီလာခံမှလည်းမိန့်ခွန်းပြောမှာဖြစ်ပါလိမ့်ရှင
်မတင်ထိုက်တင်ပြပေးခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်ပြည်ပခပြဿနာဖြေရှင်းရေးဆိုင်ရာသတင်းလွှာတဲ့ဘက်ကိုတင်ပြပေးပါမယ်သမ္မတဩဘားမားရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာကအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ကိုရောက်ရှိနေပါပြီ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ဟာရခိုင်ပြည်နယ်ကရခိုင်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်အတိုင်းဝိုင်းကြားလူမျိုးရေးတင်းမာမှုလျှော့ပါရေးအတွက်နီးလန်းရှာအကြံပေးဖို့မြန်မာပြည်ကိုတွားရောက်ခဲ့တဲ့ခီးစဉ်ပြီးရဲ့နေငယ်အကြမှာဒေါက်အောင်ဆန်းစုကြည်အမေရိကန်ခီးစဉ်စတင်လိုက်တာပါ။မြန်မာနိုင်ငံမှာတိုင်းရင်းသားအဖြစ်အတိမပြုမခံရတဲ့လူဦးရေတသန်းကျော်ရှိတဲ့ရိုဟင်ဂျာမွတ်စလင်တွေခံစားနေရတဲ့ဒုက္ခတွေရော့ပါဒေါအောင်ဆန်းစုကြည်ကပိုးပြီးဆောင်ရွက်ပေးဖို့လူအခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်တရားဝင်လာရောက်တဲ့ဒီခီးစဉ်အတွင်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတိုင်းရင်းသားအရေးနဲ့ဘာသာရေးတင်းမာမှုတွေနဲ့ပတ်သက်တဲ့အချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဆလာဒီဇာဟုရဲ့သတင်းပေးပို့ထားတာကိုဒေါကင်ဆိုဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီ။ပြီးခဲ့တဲ့သတင်းပတ်တုန်းကကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်မှာခီးရောက်မဆိုင်ဆိုသလိုပဲသူဟာပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ဖို့လာရောက်ခဲ့တာဆိုပြီးဒေါသထွက်နေတဲ့လူအုပ်ကြီးကဆန္ဒပြကန့်ကွက်တာနဲ့ကြုံခဲ့ရပါတယ်။ရခိုင်မျိုးသားပါတီထွေထွေတွင်းရေးမှူးဦးအောင်တန်းဝေကကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်အပေါ်အခုလိုဝေဖန်လိုက်ပါတယ်
။ဦးလိုလိုကအရှုံးရှာအာဏာပိုင်တဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတို့ရဲ့အင်ဂျင်ရေးကိုဘင်းနိုင်ငံရှာဖွေးစီဘင်းနိုင်ငံကမှဝင်ရောက်ဆက်ဖက်တာဦးလိုလက်ခံနိုင်မှာမဟုတ်ဘူး
။ရခိုင်ပြည်နယ်ကဗုဒ္ဓဘာသာအများစုနဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေအကြားပဋိပက္ခကိုအပြေရှာတဲ့နေရာမှာနီးလန်းတွေအကြံပေးနိုင်ဖို့အတွက်ကော်မရှင်တရက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေပါတယ်
။ First of all, we are not here to do a human rights investigation and write a human rights report. I think I've indicated very clearly.
ကိုရေစုံစမ်းစစ်ဆေးဖို့နဲ့စီရင်ခံစားရေးဖို့ကျွန်တော်တို့ဒီကိုလာခဲ့တာမဟုတ်ဘူးဆိုတာကိုပထမပြောပြစေ။ဒီကော်မရှင်ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အနေနဲ့ပတ်သက်ပြီးကျွန်တော်ရှင်းရှင်းလင်းလင်းပြောခဲ့ပြီးပြီလို့ယူဆပါရတယ်။တင်းမာမှုတွေရောပေါင်းကူညီဖို့ကျွန်တော်တို့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာရည်ရွယ်ထားတဲ့အတိုင်းကျွန်တော်တို့အကြံပြုချက်တွေကအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့၄နှစ်ကရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ပဋိပက္ခဖြစ်ခဲ့လို့ထောင်ထဲချီတဲ့မွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။တချို့မွတ်စလင်တွေကတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာဘဝသစ်ရှာဖို့ရောက်ရှိနေကြပြီးကျန်မွတ်စလင်တွေကတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာပိတ်မိနေစေဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်မိရှေကစားနပ်ရိက္ခာအခက်အခဲကိုအခုလိုရင်ဖွင့်လိုက်ပါတယ်။
စားရပါတော့ကျဲကျဲမနိုင်ရင်စားရအလောက်ကမရှိ
အစားအသောက်ခွဲရရတဲ့အခါစားရပါတယ်တဲ့မရတဲ့အခါလဲမစားရပါဘူးအလောက်ကင်လဲမရှိပါဘူးလို့ညင်ညူသွားတာပါမနစ်ကတုန်းကရိုဟင်ဂျာလှေစီးပြေးဒုက္ခသည်တွေဟာစားနပ်ရိက္ခာမပါဘဲပင်လယ်ထဲမျောခဲ့ကြတဲ့အတွက်နိုင်ငံတကာကပြစ်တင်ရှုတ်ချခဲ့ကြပါတယ်အဖိနှိတ်ခံလူနည်းစုအတွက်ဒေါအောင်ဆန်းစုကြည်ကရက်တီပြောဆိုပေးဖို့ပြက်ကွက်နေတဲ့အပေါ်အဝေးပန်းခံနေရပါတယ်ဒေါ်ဆန်းစုကြည်ကဒါဟာယင်းနဲ့အမျှခံစားနေကြရတဲ့ပြဿနာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့မေလခရီးစဉ်အတွင်းပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် People should be aware of the difficulties that we are facing and to give us enough space to sort out our problems
ကျမတို့ရဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့လုံလောက်တဲ့အချိန်အခါအခင်းအကျင်းပေးကြပါတယ်လူတိုင်းအနေနဲ့ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုသတိပြုသင့်ပါတယ်လို့ပြောဆိုသွားတာပါတချို့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံထဲမှာမျိုးဆက်တွေနဲ့ချီးပြီးနေလာခဲ့ကြတာဖြစ်ပြီးမြန်နိုင်ငံသားဖြစ်ခွင့်မရှိကြပါဘူးမြန်မာနိုင်ငံသားအများစုကတော့သူတို့တွေဟာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေလို့သဘောထားပြီးနှင်ထုတ်သင့်တယ်လို့ဆိုကြပါတယ်သူတို့ကိုသူတို့ရိုဟင်ဂျာတွေလို့တောင်မှပြောခွင့်မရှိကြပါဘူးသမရအိုဘားမားရဲ့2014ခုနှစ်ကမြန်မာပြည်ခီးစဉ်အတွင်းဒီကိစ္စနဲ့ပတ်သက်ပြီးအခုလိုထောက်ပြပြောဆိုခဲ့ပါတယ်
။ We are paying attention to how religious minorities are treated in this country.
ဒီနိုင်ငံမှာဘာသာကြားလူနည်းစုတွေပေါ်ဘယ်လိုအနေအထားနဲ့ကိုင်တွယ်နေသလဲဆိုတာကိုကျွန်တော်တို့သတိထားစောင့်ကြည့်နေပါတယ်။
အမေရိကန်တာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့လူခွင့်ရေးတည်တည်သားသားတိုးတက်မှုမရှိသေးသေးတော့ပိတ်ဆို့မှုတွေကိုဆက်ပြီးထိန်းထားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။ဒေါကင်ဆိုဝင်းပြောပြပေးခဲ့တာပါရှင်။ကုရကီယင်ပြည်နယ်ဘက်ကတိုက်ပွဲတွေဖြစ်ပွားတာကြောင့်ရွာသားတွေထွက်ပြေးရတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။ကီယင်ပြည်နယ်မဲသဝဒေသမှာလက်နက်ကိုင်ပဋိပက္ခတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေတာကြောင့်အထိအခိုက်အကြဆုံးတွေရှိနေတယ်လို့ဒေသခံတွေထောင်နဲ့ချီပြောလို့ရအောင်တင်းရှောင်နေကြပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝေါ်ဒေတာဘက်မှာသူပူမူကြီးစောစန်းအောင်ဦးစီးတဲ့ DGB အခွဲထက်အဖွဲ့ကတစ်ဖက်ကရင်နယ်ရဲစောင်းတပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိနေပါတယ်ဒီကနေ့မဲရဝေါ်ဒေတာတွင်ဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ DGB ပြန်ကြားရေးရာရှိဘူကြီးစောရဲထက်ကအခုလိုပြောပါတယ
်အရှိနဆုံးချင်းနေရာတော့ဟိုသူတို့တက်ပြနေတယ်မှန်းနော်ကျွန်တော်တို့ဒီရိတ်ခါကုန်းနဲ့ဒီစခန်းတည်းနေရာပေါ့နော်တိုက်ပွဲချင်းတို့နေရောညရောပြစ်တယ်နော်မနေညလည်းပြစ်ကြတယ်ပြစ်ကြတော့ကျွန်တော်တို့လူတော့လို့နှစ်ယောက်တိုင်ရန်ရတယ်နော်ဟို BGN နဲ့တပ်ကတော့ထိခိုက်တိုင်ရန်ရတော့များတယ်နော်ဒီမနေ့9:00 10:00အဲမင်းလောက်မှဆိုလို့ရှိရင်တပ်နဲ့ BGN ဘက်ကသူထက်တက်လာရင်ကိုဘက်ကပြန်ခိုးတော့အတင်းဆောင်ဆိုင်နေတယ်
ကရင်နယ်ဂျာဆောက်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်တို့ကနေ DGB အခြေပြုတပ်ဆွဲထားတဲ့ရိတ်ခါကုန်းနဲ့စခန်းသစ်ကိုတင်ပိုင်နိုင်ဖို့အလုံးရင်းနဲ့ထိုးစစ်ဆင်နေတယ်လို့ဘူကြီးစောရက်ထက်ကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွင်ပြစ်ခတ်မှုနဲ့မြေမြုပ်ဘုံတန်ကြောင့်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ကရင်နယ်ဂျာဆောက်တပ်ရင်းတစ်တုံညာတစ်ခုံ BGF ရရှိသူကအခုလိုပြောပါတယ
်။ဘယ်တော့ကဒီကဒီကထိခိုက်မှုအောင်ရှိတယ်။ဟိုမိုင်းထိတာတော့ဒီဒီကစမှန်တော့လည်းရှိတယ်။ Global Channel ရှိတယ်အများကြီးပဲ
။ဒီလနှစ်ရက်နေ့ကနေစပြီးတော့ BGF နဲ့ DGP တို့ကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါ။ခုလိုတိုက်ပွဲဖြစ်ပွားမှုကြောင့်မဲရဝေါ်ဒေသကြီးရွာပေါင်း20ကရွာသားတွေဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေသဘက်ကိုစစ်ဘေးသိမ်းရှောင်လာနေကြရပါတယ်။စစ်ရေးသိမ်းမှမှုတွေကြောင့်မြန်ကြီးငူဒေသဘက်ကိုထွက်ပြေးသိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေကိုမနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ဂရင်းပြည်နယ်ဆုရတော့ပူးပေါင်းပြီးတော့အစားအသောက်နဲ့အသုံးဆောင်ပစ္စည်းတွေတွားရောက်ကူညီထောက်ပံ့ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်တောက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်သွားခဲ့တယ်ပေါ့လေမနေ့ကသွားခဲ့ပါတယ်ကရင်ပြည်နယ်ဟာအစိုးရဖွဲ့က ဆိုရလဲပါတယ်ပေါ့နော်အိမ်အောင်စုက980လူကြီးက3452ဦးရှိတယ်ကျွန်တော်တို့ထောက်ပံ့ခဲ့တာလေကျွန်တော်တို့ကခုနှစ်ရက်သာစံရိတ်ကထောက်ပံ့ပေးခဲ့တယ်နောက်ပြီးတော့ C 50ကတပူးနှုံနဲ့အိမ်အောင်စုလိုက်ပေါ့နော်စံရိတ်ကကျတော့ကျွန်တော်တို့ကလူကြီးနဲ့တွေ့တယ်တရက်ကိုမနေ့တစ်လုံးချင်းနေတစ်လုံးဆိုပြီးတွေ့တော့တော့ဒီခုနှစ်ရက်သာပေးခဲ့တယ်အတပေါ်နဲ့လက်တီးပေးခဲ့တာပေါ့နော်
ဒုက္ခသည်တွေရဲ့ကျမ်းမာရေးကလေးတွေရဲ့ပညာဆက်လက်သင်ကြားနိုင်ရေးအတွက်ကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ဆက်လက်ဆောင်ရွက်သွားဖို့ညှိနှိုင်းနေစေလို့လည်းညွန်ကြားရေးမှူးချုပ်ဒေါက်တာကူကိုနိုင်ကပြောပါတယ်
။ကျမ်းမာရေးစောင့်ရှောက်မှုတွေလည်းပေါင်းလုပ်တာပေါ့ဒီနေ့ကျမ်းမာရေးကလူတွေပါတာပေါ့။နောက်ပြီးတော့မှပညာရေးကဆိုလည်းဘလို့တောင်းသားတွေဒီမှာပညာရေးဘလို့ဆက်တင်ပေးမယ်ပေါ့သူတို့အတန်းလိုက်သူကဘလို့အစီအစဉ်တွေရှိတယ်ဆိုတာပြောတယ်ပေါ့နော်။တခြားလူအချက်လေးတွေလည်းဖြည့်ပေးဖို့လေ
။လက်ရှိမြန်ကြီးငူကိုတင်ဆောင်လာတဲ့စစ်ဘေးဒုက္ခသည်ပေါင်း3000ကျော်ကိုဘုံကြီးကျောင်းနဲ့ထမယုံတွေမှာနေရာချထားပြီးပြီးအဲ့ဒီစစ်ဘေးဒုက္ခသည်တွေကိုမြန်ကြီးငူစရာတော်နဲ့အရဖက်ဖွဲ့တွေဌာနဆိုင်ရာတွေကနေထိုင်ရေးနဲ့ကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေပါတယ်။အောက်ကလကွန်ပိုင်းမှာကော့ကရစ်မြို့နယ်ကောင်းမှုကျေးရွာဘက်မှာမြန်မာတပ်မတော်နဲ့ PGF တို့ကထိုးစစ်ဆင်မှုတွေပြုလုပ်နေတာကြောင့်စက်တင်ဘာလ3ရက်နေ့နောက်ဆုံးထားပြီးတအားလုံးရုတ်သိမ်းပြဖို့မရုတ်သိမ်းပါက TGB ကနေ၎င်းတို့ထိန်းချုပ်ရဒေသအားလုံးမှာတပြိုင်တည်းစစ်မြင်လာဖွဲ့တိုက်ခိုက်သွားမယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်ပြီးနောက်ပိုင်းအခုလိုထိုးစစ်ဆင်မှုတွေဖြစ်ပွားလာခဲ့ပါတယ်။ကရင်ပြည်နယ်မဲရဝဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ကကရင်မျိုးရစီယုံကလည်းတိုက်ပွဲရပ်တန့်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တည်င်းပြပို့ခဲ့တာဖြစ်ပါရဲ့ရှင်တစ်ဆက်ထဲမှာပဲကချင်ပြည်နယ်ဘက်ကအခြေအနေတွေကိုလည်းတိလဲကြည့်ကြရအောင်ပါကချင်လွတ်လပ်ရဲတပ်ဖွဲ့ KIO ဌာနချုပ်ဦးနီမာဒီလ73ရက်နေ့မနေ့ပိုင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရဲတပ်ဖွဲ့ KIA ကြားအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ငင်းငင်းရဲလုပ်ငန်းစဉ်ပေါ်တော့တဲရောက်နိုင်ပွဲမရှိဘူးလို့ကချင်ငင်းငင်းရဲအကျိုးဆောင်ကတုံ့သက်ထားပါတယ်ဒီတည်င်းပြေစုံကိုတော့ VO မြန်မာပိုင်းရဲ့တည်င်းတော်ကိုမိုးစောကတင်ပြထားပါရဲ့ရှင်
အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲဟာမြစ်ကြီးနားဗမော်လမ်းအရှိဘက် KIA လှုပ်ရှားတပ်ရင်းရဲ့ရှေ့တန်းစခန်းမှာဒီလ13ရက်နေ့မနေ့ပိုင်းကစတင်ဖြစ်ပွားပြီးတနားရီလောက်ကြာမြင့်ခဲ့တာဖြစ်ပါတယ်ဒီပစ်ခတ်တိုက်ခိုက်တာတွေဟာဒီကနေ့မှာတော့ထပ်မံဖြစ်ပွားတာမရှိကြောင်းနဲ့အင်ကာနေကပစ်ခတ်မှုဖြစ်ပွားတဲ့အခြေအနေကို KIO ပြန်ကြားရေးအဖွဲ့တာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီကတော့ကျွန်တော်ဘာမှအမကြားရသေးဘူးအဲဒီတိုက်ပွဲကြီးတဲ့တင်းလေမနေ့ကတော့ဒီဒီခံကြတဲ့နေရာမှာဖြစ်တာဒါတမတော်တက်ကလည်းလည်းနဲ့ကြီးနဲ့ဖြစ်တာဒီရှိတဲ့မမတို့နဲ့ဖြစ်တာအဲဒီနေ့နေ့ဖြစ်တဲ့တိုက်ပွဲကြီးတော့မရှိပါဘူးအဲလည်းနဲ့ကြီးတဲ့လမ်းဖြစ်တဲ့အဲတိုက်ပွဲကြီးပါအဲတနာရီတော့ကြာမကျင်းတဲ့အဲဒီရတော့ချုပ်ခင်မမနဲ့အဲတုံးလို့ကျင်းတော့ပြန်တုံးပြန်တယ်လို့တော့ကြားပါတယ်နေတဲ့ကြိတ်တယ်တော့မချောက်ဘူးရှိလားမရှိတော့ပါဘူး
ဒီတိုက်ပွဲဖြစ်ပွားမှုတရင်နဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရရဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ဝန်ကြီးအစည်းအဝေးတက်နေတာကြောင့်ပြန်လည်ဖြေဆိုတာမရှိပါဘူးကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်မဖြစ်ဘူးဆိုရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်နိုင်မှာမဟုတ်ကြောင်းအခုလိုတုံ့သက်ပြောဆိုပါတယ်
အော်ဒီမှချေရတာဘာမှမကြောက်မနေ့ကအဲ့ဒီ income post တာဗတ်မှာပေါ့လေအမစကြောင်းလည်းရှိတယ်အဲ့တော့အဲ့ဒီ income post တာမှာတို့လည်းလည်းဒီမှသူ့ဟိုဘက်ကလည်းလည်းဒီမှသူ့ဒီမှာခဏပါပဲအဲ့ဒါနဲ့အခုချိန်ကြီးပြန်ပါဘာမှလည်းစက်ပြီးမဖြစ်ဘူးပေါ့ဗျာအခုဒီနေနေတော့ဗျာတိတိကျကျဖြစ်တာမဟုတ်ဘူးဆိုတော့လေဒါဘာမှပြောတာတော့မရှိဘူးဟိုကလည်းသူတို့ရှိတယ်ဆိုတော့အကြောင်းလည်းနဲ့ဒီသူ့ဒီကလည်းသူ့ဆိုတော့မြေောက်အဲ့လိုတော့ဟိုအသက်ပေးကြတယ်တော်လည်းလောက်ချင်တယ်ကျွန်တော်ကလည်းမတ်တဲ့ဘက်ကဆက်လက်ပြီးမှကြီးရဲ့မရှိဘူးဆိုတော့ဒါတော့ဖြစ်ကြတော့အကြောင်းမရှိပါဘူး
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်ကရန်စခန်းဟာပြီးခဲ့တဲ့လ23ရက်နေ့ကလည်းအစိုးရတပ်မတော်ဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဘက်မှာလည်းအစိုးရတပ်မတော်နဲ့ဒီမိုကရေစီအကျိုးပြုကရင်မျိုးသားတပ်မတော် DKBA ခွဲထွက်အဖွဲ့ကြားမှာတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုရန်ကုန်မှာကျင်းပနေပြီးတိုက်ခိုက်တာတွေမဖြစ်ပွားစေရေးအတွက်ဆွေးနွေးနေကြပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်တွေကိုတော့ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညတန်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့
ဒီသတင်းတော်လေးဆိုတာကပြည်သူတွေရဲ့ဒီသတင်းဟိုဒီ Messenger လေးပေါ့နော်။သူတို့ကလို့တိုက်ဆိုင်ချင်းကဒီသတင်းလို့ဆိုတာတိခွင့်ဝင်နေတာဒီတစ်ခါတည်းနဲ့ချိန်ချောင်းအောင်ရောက်တယ်လို့
မြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာပြည်စုံကိုနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တစ်ပတ်အတွင်းအကစားသတင်းတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဦးဆုံးတော့ဒီအပတ်စဉ်ခန္ဓာဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပနဲ့အမေရိကန်ခီးစဉ်အကြောင်းမီဒီယာတွေပေါ်မှာအခုတလောအသံတွေထွက်နေတဲ့အမှုပညာရှင်တွေရဲ့အကြောင်းနဲ့သူတို့အကြောင်းတွေတင်ပြနေတဲ့အမှုပညာကြားနဲ့တစောင်ရဲ့ Editor တို့ရဲ့ပြောကြားချက်စာတာတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မွေကကူညီတင်ဆက်ထားပါတယ်ရှင
်အခုသတင်းပတ်မှာတော့ဒေါအောင်ဆန်းစုကြည်ဗြိတိန်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်တွင်သားနဲ့မြေးဖြစ်သူတွေကိုတွေ့ဆုံတဲ့သတင်းနဲ့ဓာတ်ပုံတွေကမြန်မာ Facebook လူမှုကွန်ရက်တုံးသူတွေရမှာစိတ်ဝင်စားစုံအကြောင်းအရာဖြစ်ခဲ့ပါတယ်။ NLD ခေါင်းဆောင်လက်ရှိအစိုးရဖွဲ့ကဥဆောင်နေသူတူဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မိသားစုပုံရိပ်ကိုတွေ့ရတဲ့အတွက်အများသူငါရဲ့ဂရုဏာတက်တဲ့ပြောဆိုမှုတွေတုံ့တမှုတွေလူမှုကွန်ရက်ပေါ်မှာအများပြားဖတ်ရှုရပါတယ်။ဒါပေမဲ့အချို့ချို့သောအရင်အစိုးရလက်ထက်ကလူကြီးတချို့ကဒေါ်စုနဲ့သူ့ရဲ့မိသားစုတွေ့ဆုံမှုကိုထိတဲ့လောင်းတဲ့အရေးသားမျိုးတွေလူမှုကွန်ရက်မှာရေးသားကြတာလည်းရှိနေတာကြောင့်ပြန်ကြားရေးဝန်ကြီးဟောင်းနဲ့အရင်သမရရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ခဲ့တဲ့ဦးရထွတ်ကတောင်သူ့ရဲ့ Facebook စာမျက်နှာပေါ်မှာနိုင်ငံရေးမှာသဘောထားကွဲလို့ရတယ်ဆွေးနွေးညှင်းခုန်လို့ရတယ်ဒါပေမဲ့မိသားစုပြန်ဆုံကြတာကိုတော့အောက်လုံးနေနဲ့ဝေဖန်တာရည်တည့်တဲ့ရေးတာမျိုးမလုပ်သင့်ဘူးဆိုပြီးတော့ရေးလိုက်တာကြောင့် Facebook ပရိသတ်တောင်းနဲ့ချီးပြီးတော့ like လုပ်ခဲ့ကြပြီးထောင်နဲ့ချီးပြီးတော့ share ခဲ့ကြတာကိုလည်းတွေ့ခဲ့ရပါတယ်နောက်ထပ်တင်ပြချင်တာကတော့ဆန္ဒပြပွဲတစ်ခုမှာတရင်တော့တယောက်လက်တီးနဲ့ထိုးခံရတဲ့ကိစ္စဖြစ်ပါတယ်။ကိုရီးလက်ရောက်ကျူးလွန်ခဲ့တဲ့ရခိုင်ကော်မရှင်ဖြတ်သိမ်းရေးဆန္ဒပြသူတဦးကိုတရားဥပဒေအရရေးယူပေးဖို့ဗဟန်းတရားရုံးမှာဦးတိုက်ပြီးတော့ရှောက်ထားခဲ့ပါတယ်။ကိုဖီအာနန်အပါဝင်ရခိုင်ရေးစုံစမ်းရေးကော်မရှင်ကိုဖြတ်သိမ်းပေးဖို့အမျိုးသားရေးဝါဒီလို့ဆိုသူတွေကပြီးခဲ့တဲ့တရင်ဘက်ကရန်ကုန်မြို့ဘိုးစိမ်းမန်းကွင်းမှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။အဲ့ဒီဆန္ဒထုတ်ဖော်ပွဲမှာရက်ကွက်ဒေသခံတွေကဆန္ဒထုတ်ဖော်သူတွေကိုမောင်းထုတ်စဉ်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးတော့တရင်တပ်ပုံရိုက်တဲ့တရင်တော့တယောက်ကိုဆန္ဒပြသူတွေကတဦးကလက်တီးနဲ့ထိုးခဲ့တဲ့အမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့တရင်တော့တွေစူးစီးပြီးတော့တရင်စာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကလည်းကိုထီးလက်ရောက်ကျူးလွန်မှုတရင်တော့တွေကိုချင်းချောက်မှုအပေါ်ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးတော့ကန့်ကွက်ဖို့ပြုလုပ်နေတယ်လို့ကြားသိရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အတွင်းရင်းမှုကိုစီယာလှိုင်ကအခုလိုပြောပါတယ
်။ဒီတရင်တော့လေဆိုတာကပြည်သူတွေရဲ့ဒီသတင်းဟိုဒီ Messenger လေးပေါ့နော်။သူတို့ကအဲ့လိုတိုက်ဆိုင်ချင်းကဒီတရင်လို့ဆိုတာတိခွင့်ဝင်နေတာဒီတစ်ခါတည်းနဲ့ချိန်ချောင်းအောင်ရောက်တယ်လို့နောက်တစ်ခုရှိတာကသူတို့ယုံကြည်တာကဟုတ်ကဟုတ်ကတုတ်တဲ့သူတွေကသတင်းသမားကြီးတခါတစ်ဆင့်သူတို့အကြောင်းလေးကိုသူသိမှကြောက်တယ်။အဲ့ကြောင့်မလို့တားဆီးတာလားပေါ့နော်။ဆိုတော့ဒါမျိုးတွေကတော့ကျွန်တော်ဒီကိုလိုခင်မျိုးမှာမဖြစ်တဲ့တော့ဘူးအဲ့လိုမျိုးဘဲဖွဲ့စည်းကလို့ကျွန်တော်ကတော့ရှုတ်ချပါတယ်။
နောက်ဆက်ပြီးတင်ပြကြင်တာကတော့အရင်သတင်းပတ်တွေကလူပြောများနေတဲ့အစိုးရနီနီခင်စောရဲ့အိမ်တော်ရေးကိစ္စဖြစ်ပါတယ်။နီနီခင်စောဘက်ကပြောဆိုချက်တွေထွက်လာပြီးတဲ့နောက်အိမ်တော်ဘက်ရဲ့တုံ့ပြန်ဖြေရှင်းချက်ရဖို့အတွက်အမှုပညာဂျာနယ်တွေကစ조사ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလို조사တင်ပြတာကိုအစိုးရရဲ့ပြည်သက်တွေကဝေဖန်ပြစ်တင်ကြတာမျိုးလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ The Sunday အမှုပညာဂျာနယ်ရဲ့ Editor ချုပ်ဖြစ်သူ Matt Ifu အောင်ကအခုလိုပြောပြပါဗျာ။
အမှုပညာရှင်ရဲ့တရင်လေးကိုဖော်ပြရဲဆိုလို့ရှိရင်ဟ ဟိုတက်တက်စတာပေါ့နော်စစ်စစ်ပြီးတော့ဒီလူကအနေထားဘယ်လိုလဲဒီလူကတကယ်ဟိုဒီတကယ်ဒီဖြစ်ရတဲ့ခုပေါ်မှာပေါ့နော်သူနဲ့ပတ်သက်တဲ့ opinion ကိုအရင်ဆုံးယူလေးရှိတာပေါ့နော်အဲ့ခါကျတော့အခုနီးနီးချင်းတော်ရဲ့ဖြစ်တဲ့ကြေညာကြတော့လည်းပဲသူ့ရဲ့ဟိုသူ့ဘက်ကခံစားချက်ကိုအရင်ဆုံးဟိုသူ့မေးပါတယ်ဟိုဖုံးဆက်ရတာလားနည်းနည်းလေးခက်ခဲတယ်ပေါ့နော်နောက်ပြီးတော့ไก่ในเฉิงจ้ะแล้วตุ้มนี่กินผิดตัวไก่เลยป่ะไอ้กะจ้ะแล้วที่พี่เนี่ยปะทะไปแล้วตัวพวกก็เราล้อๆสมมาไปแต่ด้วยผิดชื่อเสียโหไม่ใช่ไปป่ะเนาะไม่ใช่หรอกหนูบอกได้ด้วยตะแฟกะโหตัวไอ้ขิมม้อหาวซีโหไปเสร็จตวยอ่ะล่ะป่ะเนาะเสร็จตวยพี่ไอ้คันมาตัวไอ้ขิมม้อหาวจ้ะแล้วดีปฏิตนาเนี่ยปะทะไปตัวก็เลยยังนี่เนาะโหเกลอจินเลยปกติเดี๋ยวก็ไม่ห่าวป่ะเนาะถ้าใบแม้ตัวไอ้กงไตขาด้วยโกกากวยปุ๊บพี่ก็นี่นี่ขิมม้อกงไตขาก็เลยตัวไม่ที่ไก่เสียจริงป่ะเนาะไอ้โหปုံเซนမျိုးนี้เนี่ยตัวบอกได้หาမျိုးนี้ได้ရှိတယ်ที่เลยဆိုတဲ့အခါကျတော့ကိုယ့်ဘက်ကလည်းပဲကွန်မီဒီယာသမားတယောက်အနေနဲ့ကကြတော့ပြည်သက်တွေ CEO ဗာ information အမှန်ရောက်ကိုသူတို့ကဘယ်လိုပြောတယ်တခြားတစ်ဖက်ကဘယ်လိုပြောတယ်ဆိုတဲ့ဟာမျိုးကိုတော့ဟိုနှိုင်းရှည်ပြီးတော့တော့ဒါပြတ်တင်တာပေါ့နော်ဒါ surface သူတွေကတော့သူတို့ကသူတို့သုံးဖြတ်သွားလိမ့်မယ်ပေါ့နော
်အခုတလောအမှုပညာရှင်တွေတယောက်ပြီးတယောက်သတင်းမီဒီယာပေါ်မှာနေရာယူနေကြတယ်လို့ပြောစမှတ်ပြုရလောက်အောင်ပေါ်ထွက်လာတဲ့နောက်တယောက်ကတော့တယောက်ဆောင်မိုးအောင်ရင်ဖြစ်ပါတယ်မူရစီဝါတချို့နဲ့အတူဖမ်းဆီးရမိခဲ့ပြီးပထမအဦးဆုံးရုံးထုတ်ပြီးတော့ယမန်ယူခဲ့တဲ့သတင်းကိုမီဒီယာတွေပေါ်မှာတွေ့ရပါတယ်။နောက်အမှုပညာရှင်တယောက်ကတော့အကယ်ဒမီတယောက်ဆောင်ဖွေးဖွေးဖြစ်ပါတယ်။ကြော်ညာရိုက်ဖို့ချိန်ထားပြီးတော့ရောက်ဝင်လာခဲ့လို့ဆိုပြီးတော့ရိုက်ကွင်းပြက်ခွက်ခဲ့တဲ့အတွက်ဆုံးရှုံးမှုတွေအတွက်တရားဥပဒေကြောင်းအရတောင်းဆိုသွားမယ်လို့ဇင်ယောမောင်မောင်ကရေးသားခဲ့တဲ့အပေါ်ဝေဖန်ပြောဆိုစံတွေထွက်ပေါ်နေပါတယ်။ဒီအကြောင်းအရာတွေပြင်အခုတစ်ပတ်မီဒီယာတွေပေါ်မှာအပြောများနေတဲ့တခြားကိစ္စတွေကတော့ဖားကံမှာရီမစေးကြောက်ရှာသူတွေကိုတားမြစ်တဲ့ကြီးညာချက်ထုတ်ပြန်လိုက်တဲ့သတင်းကရင်ပြည်နယ်မဲတဝဒေသမှာနေကြားဆောင်တက်နဲ့အစိုးရတက်မတော်ကတစ်ဖက်စောဆန်းအောင်ခေါင်းဆောင်နဲ့ DKBA အဖွဲ့ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေကြကြောင်းစစ်ဘေးရှောင်ဒုက္ခတွေ3,000ကျော်အထိရှိလာနေပြီဖြစ်တဲ့အကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုဒီကုန်းချုပ်ပြရစီ
အပတ်စဉ်တင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ကျွန်တော်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ဒီဝေကိုစာရေးဆက်သွယ်ကြဖို့သောရရှင်တို့ထမှန်ဖိတ်ခေါ်ပြစီရှင်အခုတော့ဥကြောဇန်သားရဲ့မြမရေးသုံးသက်ချက်ရဲ့အလက်ပါဒီတစ်ပတ်မှာတော့ NLD အစိုးရအပေါ်မျိုးမန်းခြင်းနဲ့လက်တွေ့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ် NLD အစိုးရရဲ့အစိုးပိုင်းလှုပ်ဆောင်ချက်တွေဟာလက်စုပ်လိုက်ကန်ပြနိုင်တဲ့တိုးတက်မှုကြီးကြီးမားမားမရှိသေးပေမဲ့လူတို့ရဲ့ယုံကြည်ကိုးစားမှုနဲ့မျိုးလင့်ချက်တွေကတော့မြင့်မားနေဆဲဖြစ်ပါတယ်ဒါပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမအစည်းအဝေးမှာတစ်ဖက်သက်လိုချင်တာတွေကိုအစွမ်းကုန်တင်ပြခဲ့တာတွေကြောင့်နောင်အပေးအယူလို့ညှိနှိုင်းရတာအခက်ကြုံနိုင်တယ်ဆိုတဲ့သုံးသက်ချက်တွေရှိနေပါတယ်ဒီရက်တရကာလအတွင်းမြန်မာနိုင်ငံမှာတွားရောက်တာဝန်ယူခဲ့တဲ့ VOA မြန်မာပိုင်းအက်ဒီတာဦးသားညွတ်ဦးနဲ့ဦးကျော်စင်သာတို့ဆွေးနွေးသုံးသက်တင်ပြထားပါတယ်ရှင်
မအောင်ဆုံးမိကျင်တော့ NLD ဆွတ်တက်လာပြီဆိုရလူတွေကစိတ်မျောလင်းကြရတာပါကွာဒါပေမဲ့ရက်တရပြီးတဲ့ခါကျတော့သုံးသက်တွေကတော့အဲ့လောက်ထိတက်မလာပါလားဆိုပြီးတော့ပြောကြတယ်ကိုသားရဲ့အတွေ့အကြုံနဲ့ပြောပြပါအောင်ပါသားပြီ
ဟုတ်ပါတယ်ခုနသုံးလေးလောက်သုံးသက်တွေတော်များတော့ရက်တရအတွင်းမှာ NLD ဘာလုံးနိုင်လဲသုံးသက်တဲ့ခါမှာထူးရှားတီးပပဘာမှရလက်ထွက်မလာတော့တော်များလေးဝေဖန်တာတွေရှိတယ်ဒါပေမဲ့ကျွန်တော်တွေ့ရတဲ့လောက်တော့တခုတော့ရှိတယ် NLD အစိုးရမှာလူလူထောက်ခံမှုကတော့အခုတည်းကကြမသွားဘူးနောက်တစ်ခါလူလူကသူတို့တင်ထားတဲ့အစိုးရဖြစ်တယ်ဆိုရယ်အသိအရှိတဲ့ခါကျတော့ဒေါန်ဆန်းစုကြည်ကဘာလို့ပါ NLD ကဘာလို့ပါဆိုရင်လူလလနဲ့လူလှုပ်ရှားမှုပုံစံမျိုးနဲ့လောက်တာမျိုးတွေရှိတယ်ဥပမာတန်ရှင်းရေးလုပ်တဲ့ကိစ္စမျိုးတွေပါတယ်ပေါ့အဲ့ဒါတွေလည်းရှိတယ်နောက်တစ်ခုပြောမယ်ဆိုရင်တော့ငင်းညာကြီးပေါ့ငင်းညာကြီးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဥဆောင်တဲ့အစိုးရလက်ထက်မှာလှုပ်ထားမှဖြစ်မယ်ဒါမှကျင်းတည်မယ်ဆိုတဲ့အသိမျိုးတိုင်းသားခေါင်းဆောင်အချို့မှကျွန်တော်တွေ့ရတယ်အဲ့ဒါတွေဒါတွေကတော့ကောင်းတဲ့လက္ခဏာတွေပေါ့
โอเคဆိုတော့ပထမတစ်ချက်ကိုသာပြောတယ်မှာလူတို့ရဲ့ထောက်ခံမှုကမကြဘူးလူတို့ကဒေါင်ဆန်းစုကြည်ကိုယုံကြည်တယ်ဆိုတာဟုတ်ပါပြီဒေါင်ဆန်းစုကြည်ပြောတဲ့အတိုင်းလိုက်နာလှုပ်ဆောင်ရတယ်လူတို့လှုပ်နိုင်တဲ့အပိုင်းဆိုတော့ဒေါင်ဆန်းစုကြည်ကအစိုးရအဖွဲ့အကြီးအကဲဖြစ်လာတော့ ဘျူရိုကရေစီအုပ်ချုပ်ရေးရန်ရာကိုလည်းသူကကုတ်ခဲ့ရတယ်။အဲ့ဒီဘျူရိုကရေစီအုပ်ချုပ်ရေးရန်ရာကဒေါအောင်ဆန်းစုကြည်ပြုပြင်လို့တဲ့ဆန္ဒအတိုင်းဖြစ်လာပါရဲ့လား
။ဒီရက်တရာကာလအတွင်းကရက်တရာကျော်တဲ့ကာလအတွင်းမှာထူးခြားကြားဘျူရိုကရေစီရန်ရာကတိုးတက်လာတာတော့ကျွန်တော်မတွေ့မိဘူးဗျ။တခုတော့ရှိတာပေါ့မှာရက်တပ်ဖွဲ့နောက်ဌာနဆိုင်ရာတွေကလူလူနဲ့ဆက်ဆံရေးမှာအရင်တုန်းကလိုတော့မဟုတ်ဘူးဆက်ဆံရေးပြည်ပြစ်လာတာမျိုးတော့ရှိတယ်။ဒါပေမဲ့လုပ်ငန်းကန်ကန်တကယ်တမ်းဌာနဆိုင်ရာတွေနဲ့လောက်ရတဲ့ကန်ကန်တွေမှာတိကျကျတိုးတက်လာတာမရှိဘူးကျိုးနီစနစ်တွေကရှိတော့မယ်စ조사နေတယ်လို့တော့သက်ဆိုင်ဝန်ကြီးတွေကတော့ပြောပါတယ်ဒါပေမဲ့ကျွန်တော်ထင်တယ်သူကလုံးဝချုပ်ကန်နေတဲ့အနေထားတော့မရှိသေးဘူ
းတကယ်တော့ဒါတော့နားလည်နိုင်ပါတယ်ဘာလို့နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာဟုံးကြီးရန်တရားဟုံးကြီးကိုသူပြန်ပြင်ရတာပေါ့လေနောက်တစ်ခုကလူလူထောက်ခံမှုကလူလူဟာသူ့ကိုယုံကြည်မှုနဲ့ထောက်ခံနေရတယ်တကယ်လက်တွေ့မှာရောဒီအစိုးရတက်လာပြီးတော့လူလူရဲ့နေစဒူကဘဝအခြေအနေမှာတွတ်တက်မဲ့အလားအလာတွေတွေ့ရပါလားဘာများပြောင်းလဲတွတ်တက်မှုတွေ့လာရတယ်ထင်ပါလဲ
ပြောမယ်ဆိုရင်တော့ဒူဒူဘက်ကမျှော်လင့်ချက်တွေကတော့ကြီးတယ်။တကယ်တမ်းလက်တွေ့အားဖြင့်အခုချိန်ထိတိတသာတိုးတက်လာမှုကတော့မတွေ့ရဘူးဗျ။ဥပမာဆိုရှင်စာဝန်တွေဆိုရင်တကယ်တမ်းကုန်စည်နှုန်းတွေပါဆိုရင်ပူရောင်ကြီးလာတာမျိုးတော့တွေ့ရတယ်စီးပွားရေးအရဆိုလို့ရှင်။ဒါပေမဲ့တစ်ဖက်ကပြောသလိုဒေါန်ဆန်းစုကြည်တက်လာတဲ့ခါကျရင်နိုင်ငံခြားရေးနှိမ့်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေတော့တစ်ချိန်မှာစီးပွားရေးကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ပဲတွားနေရသလိုဖြစ်တယ်။လက်တွေ့အားဖြင့်တော့တိတာထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာတာတော့မတွေ့ရပါဘူး။
နိုင်ငံရေးဘက်မှာကြည့်မယ်ဆိုရင်တချို့သုံးသပ်ကြတယ်ဒီဆိုရဟာအခုအချိန်ထိတက်မတော်နဲ့ဆက်ဆံရေးပြဿနာတစုံတရာမရှိဘဲထိန်းထားနိုင်တယ်ဆိုတာကိုအမှတ်ပေးပြီးပြောကြပါတယ်ကျွန်တော်တွေ့ချင်တာကတက်မတော်နဲ့ဒေါအောင်ဆန်းစုကြည်ဆွေနဲ့ဆက်ဆံရေးတခုရဲ့နောက်ထပ်တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ဆွေနဲ့ဆက်ဆံရေး NLD ဆွေနဲ့ဆက်ဆံရေးနှစ်ပိုင်းခွဲပြီးတော့သုံးသပ်စီစဉ်ပါတယ်ကိုသားအဲ့တော့ပထမဆုံးတက်မတော်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးကိုသားဘယ်လိုမြင်လဲဒီဆိုရ
အရှင်တော့ကဒေါ်ဆန်းစုကြည်အစိုးရတက်ခါစားမှာတော့အတော်များစိုးရင်ကြတယ်တက်မရယ်ဆက်ဆံရေးဖြစ်ပါမလားဆိုတော့ဒါပေမဲ့လက်ရှိအနေထားမှာတော့တက်မရယ်ဆက်ဆံရေးကတော်တော်ကြီးပြည်လဲနေတယ်လို့ပဲပြောရမယ်ခုနတက်မရယ်ကာဝေးဦးစီးချုပ်ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒေါ်ဆန်းစုကြည်နဲ့ညီကဆက်ဆံတာတွေကျွန်တော်ညီညာရေးလုပ်ငန်းစဉ်တွေမှာလည်းတွေ့ခဲ့ရတယ်တွေ့ခဲ့ဆိုတော့ဆက်ဆံရေးကအရင်ခံမှန်းနေကြသလောက်စူးစူးဝါဖြစ်တော့မလားဘူးသူတို့ဆက်ဆံရေးကောင်းတယ်လို့တော့ပြောလို့ရမယ်လို့အနေထားရှိပါတယ
်ဒါပေမဲ့တက်မရယ်ဟာနိုင်ငံရေးကနောက်ဆုံးပြည်မယ်ဆိုတဲ့သဘောနောက်တစ်ခါ NLD လိုချင်တဲ့အပိုင်းဖွဲ့စည်းပုံကိုပြင်မဲ့ကိစ္စမျိုးတွေပါတော့တက်မတော်ဘက်ကလက်ခံနိုင်မဲ့အလားအလာကော
မရှိပါဘူးမရှိဘူးဆိုတော့ဥမာလွတ်တော်မှာဆိုရင်ဘုဒ္ဓတိဒလူဥမာဖွဲ့စည်းပုံနဲ့ပတ်သက်လို့ဆွေးနွေးတဲ့ကိစ္စတွေမှာဆိုရင်တက်မတော်သားကုစလေတွေကကန့်ကွက်နေတော့မယ်နောက်တစ်ချိန်ထဲမှာပဲဒေါန်ဆန်းစုကြည်ကိုနဲ့ကလည်းတက်မတော်ကိုပြန်စည်းရုံးနေရတဲ့သဘောတော့ရှိတယ်တက်မတော်ခေါင်းဆောင်တွေလိုချင်တဲ့အရာဥမာဆိုလို့ရှိရင်တိုင်းသားတွေနဲ့ညီညာရေးကိစ္စမျိုးလုပ်တဲ့အခါမှာတော့မှတမရောခေါင်းဆောင်တွေရဲ့အတန်ကိုသူကဂျားတွေကနေညှိပေးနေရတဲ့သဘောမျိုးတော့ရှိတယ်။တမရောစီးအောင်နေရတဲ့သဘောတော့ရှိပါတယ
်။နောက်တစ်ခုကတိုင်းရင်းသားတွေနဲ့ NLD အစိုးရဆက်ဆံရေးလည်းပြောပါအောင်။တိုင်းရင်းသားမှာလက်နက်ကိုင်အင်အားစုတွေမဟုတ်ဖ ೇನೆ တိုင်းရင်းသားဒေသတွေကတချို့ကမကျေနပ်ကြဘူးမလား။သူတို့ပါတီကအများစုနိုင်ရသားနဲ့ဝန်ကြီးချုပ်ကို NLD ကခံပလိုက်တယ်။ Federal ကိုတကယ်လူလာရဲဆိုရင်ဒီဟာကအဓိက issue ပဲ။အုပ်ချုပ်ရေးကိုဘဟုကချုပ်ခိုင်းနေအဲ့လိုမျိုးသူတို့တောင်းဆိုရတာရှိတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာတွေတွေ့ခဲ့ရပါလဲဘယ်လိုမြင်ခဲ့ရလဲ
ရေဘူးကခုနကျွန်တော်ပြောသလိုပေါ့လူတစ်ခုလုံးရဲ့ထောက်ခံမှုကတော့မကြဘူးဒါပေမဲ့တချို့တိုင်းသားဒေသတွေဥပမာရခိုင်လိုမျိုးနေရာမျိုးတွေရှိတယ်ရှမ်းလိုနေရာမျိုးတွေရှိတယ်ဒီနေရာမျိုးတွေမှာတော့ခုနပြဿနာမျိုးတွေကျွန်တော်တို့သတိထားမိတယ်အဓိကတိုင်းသားတွေကိုယ်နဲ့ကသူတို့တင်တဲ့အစိုးရမဟုတ်ဘူးအထူးသဖြင့်ပြည်နယ်အစိုးရတွေဆိုရင်သူတို့တင်လိုက်တဲ့သူတို့မဲပေးလိုက်တဲ့ပါတီကတက်မလာပဲနဲ့ NLD ကနေတက်သွားတဲ့အနေအထားမျိုးတွေအစိုးရဖွဲ့နေတဲ့အနေအထားမျိုးတွေရှိတော့ဒီပုံမှာမကြည်လည်တာတွေရှိတယ်တဲ့ခုနပြောလို့တိုင်းသားလူထုနဲ့ဆက်ဆံရေးကတော့ဟိုပုံမှန်ကတော့တခြားပြည်နယ်တွေမှာတော့ပြဿနာကြီးမှာတော့တိတ်မတွေ့ရအောင်။နောက်တိုင်းသားဖွဲ့စည်းတဲ့ကဏ္ဍပေါ့။တိုင်းသားဖွဲ့စည်းတဲ့ကဏ္ဍမှာကျွန်တော်ခုနရှိမှပြောသလိုပဲကျွန်တော်စကားပြောမိတဲ့တိုင်းသားခေါင်းဆောင်ချုပ်ကတော့အရင်ပြစ်ခတ်ရစေးမှလက်မှတ်မထိုးခဲ့ပါဘူး။ဒါပေမဲ့ဒေါန်ဆန်းစုကြည်သူကလက်ထက်မှာတော့တစုံတရာညီညာရေးရလတ်တစ်ခုခုကိုသူတို့စုပ်ကင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးကြီးသူတို့ရှိတယ်။ဒါမှသူတို့မစုပ်ကင်နိုင်ရင်မလုပ်နိုင်ဘူးဆိုတဲ့အနေအထားမျိုးတွေသူတို့မှအဲ့လိုမျိုးတွေတော့ရှိတော့တိုင်းသားခေါင်းဆောင်ချုပ်ရဲ့မျှော်လင့်ချက်ကတော့ကြီးပါတယ
်။တိုင်းသားတော်လိုင်းအင်အားစုကောင်းဆောင်ပါ
ဟုတ်ပါလေလက်နက်ကိုင်ဖွဲ့စည်းကောင်းဆောင်ချု
ပ်ဒါပေမဲ့တချို့ကသုံးသက်ကြတယ်အခုဒုတိယကြိမ်ပင်လုံညီလာခံဆိုတာခေါ်လိုက်တာသိပ်ပြီးတော့အပူတပြင်းဖုတ်ပူမိလိုက်လှုပ်လိုက်တယ်နောက်ပြီးတော့ဒီပွဲဟာတိတ်ကြီးကြဲကြဲလှုပ်ပြီးတော့အနှစ်သာရအဖြစ်သိပ်ပြီးတော့အာမကောင်းလှဘူးဒီပထမညီလာခံဟာလို့ပြောကြတယ်ကိုသားကိုတိုင်းတင်းတက်ပြီးတော့ယူခဲ့တယ်လူဘယ်လိုသုံးသပ်မိပါလဲ
ဟုတ်ပါလေခုနအများသုံးသပ်လို့ပါပဲပထမဒီတိုင်းသားတွေဘက်ကမိုင်ချန်အစည်းဝေးဆိုပြီးတော့တိုင်းသားတော်လိုင်းအဖွဲ့စည်းတွေကတို့အရင်လုပ်ကြတယ်အဲ့တော့အဲ့အစည်းဝေးကနေတို့ဆုံးဖြတ်တာကအောက်တိုဘာလလောက်မှကျင်းပပြီးလို့ဆိုပြီးတော့အစိုးရကတောင်းဆိုတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ဒီ NLD အစိုးရဘက်ကလည်းငြိမ်းချမ်းရေးဆိုတာတို့အစိုးရရဲ့ပထမဆုံးဦးစားပေးဆိုတဲ့မူနဲ့တို့ကရအောင်လုပ်မယ်ဆိုတဲ့ August လမှာစခေါ်လိုက်တယ်ခေါ်လိုက်တဲ့ခါကျတော့ခုနပြောသလိုပဲတကယ်တမ်းဆွေးနွေးပွဲရဲလို့မဟုတ်ဘူး။ငါကျင်းပတာပဲ။ကျင်းပတယ်ဆိုတာက ဟိုတိုင်းသားအဖွဲ့အစည်းတီတီသူရဲ့သဘောထားတွေပြောတဲ့အနေထားမျိုးပဲဖြစ်သွားကြတာပေါ့
ဟုတ်ကဲ့အဲ့တော့အဲ့ဖွဲ့စည်းစီးပီးရဲ့သဘောထားတွေတင်ပြကြတဲ့အနေပတ်သက်လို့ရောဒါအစိုးရဘက်ကလည်းတင်ပြတယ်တပ်မတော်ဘက်ကလည်းနှိမ့်နိုင်နိုင်မဲ့အခြေအနေဟာအလားလားဘယ်လိုရှိပါလဲဆေးကိုတိုးတက်လာနိုင်သလားဘယ်လိုသုံးသပ်မိပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမင်းများတွစ်ဆုံမင်းများငန်းနေလဲကျွန်တော်တပန်းကလုတ်ခဲ့ပါတယ်အဓိကဒီနိုင်ငံကြီးတိလာသူတွေကအဲ့မှာတက်ကြတဲ့ခါကျတော့ပြဿနာတစ်ခုတော့ရှိပါတယ်ဒေါန်ဆန်းစုကြည်ကတော့ပြောတယ်အားလုံးပို့ဝင်လင်းစူနေဂျာတယောက်ရဲ့အမြင်ကိုတယောက်သိရအောင်ဆိုပြီးတော့သူကဖွင့်ပေးလိုက်တဲ့သဘောမျိုးပြောတယ်ဒါပေမဲ့ဒီဆွေးနွေးခန်းတစ်ခုလုံးကလူတို့ကိုဒီအစိုးရသတင်းဌာနတွေအကုန်လုံးကနေ live ဓာတ်ရိုက်လွှင့်ထုတ်ပေးတာလွှင့်ထုတ်ပြီးတော့အဖွဲ့အစည်းသီးသီးကတက်မတော်ပါဝင်တိုင်းသားအဖွဲ့အစည်းသီးသီးခေါင်းဆောင်တွေကသူတို့ရဲ့လူလာချက်တွေကိုအမြင့်ဆုံးတင်ပြီးပြောကြတယ်တက်မတော်ကလည်းအမြင့်ဆုံးတင်တယ်ဆိုတော့ကဒီမိုစီလက်ထက်ရောက်သွားပြီမင်းတို့လက်နက်ကန်စရာမလိုတော့ဘူးလက်နက်စွန့်မှာဆိုတဲ့အဓိပ္ပာယ်မျိုးကိုပြောသွားတာတိုင်းသားတွေဘက်ကလည်းသူတို့လူလာချက်ကိုအမြင့်ဆုံးနေပြောတယ်ဥမာဗမာပြည်နမေရဆပြောင်းမှာဆိုတဲ့ဟာမျိုးပေါ့အဲ့တော့ပြောတဲ့အခါကျတော့ပြဿနာတစ်ခုကကျွန်တော်မေးကြည့်တယ်လေလာသူတွေမေးကြည့်တော့ဒီဆွေးနွေးချက်တွေကိုပြန်စုစည်းဖို့ဆိုတာတော်တော်ရောပြဿနာရှိလာမယ်။ဘာလို့ဆိုတော့အားလုံးအမြင့်ဆုံးတင်ထားတဲ့ခါကျတော့သက်ဆိုင်ရာသူတို့အခြေခံလူထုကလည်းဒါကိုသိထားပြီ။သိထားပြီးဆိုဒါကိုရှော့ပေးလို့ဖြစ်ပါမလားဆိုတဲ့စိုးရင်ချက်တွေဖြစ်လာမယ်။ရှော့ပေးလိုက်ရင်ငါတော့ရှော့ပေးရပါတယ်ဆိုတဲ့နောက်ကလူထုထောက်ခံမှုကကြာသွားမလားဆိုတဲ့ပြဿနာတွေဖြစ်လာနိုင်တယ်။အဲ့တော့နောက်ပိုင်းအချိန်တွေကဒီကိစ္စအနေနဲ့ပြဿနာရှိနိုင်တယ်လို့သုံးသပ်ကြပါရစေ
။ဆိုတော့ဒါပြီးရင်နောက် follow up စီးရီးတွေလာမယ်။လာစဉ်လုပ်သွားမယ်ဆိုတဲ့သဘောလည်းကြားတယ်။နောက်6လမှတစ်ချိန်ပြန်ခေါ်မယ်။အဲ့ဒီစီးရီးတွေရဲ့အစီအစဉ်ကဘယ်လိုလုထလာအဲ့တော့ဒီကုနာကုသားပြောတဲ့ပုံမူကွဲလွဲသွားတဲ့အမြင်ဆုံးနှိတင်ထားပြီးတော့ကွဲလွဲသွားတဲ့ကိစ္စတွေကိုလက်စင်တွဲဆုံသွားမဲ့ကိစ္စတွေမှာနှိမ့်နှိုင်းနိုင်စရာအကြောင်းစ
ီသူတို့အဲ့ဒါကသူတို့ကျွန်တော်မေးကြည့်ရသူတို့ procedure ပေါ့ဘယ်လိုလုပ်မလဲဆိုတော့ဒုတိယကြိမ်ဒီပင်လုံကြီးလာခံကိုနောက်6လမှာသူတို့ကျင်းပမယ်အဲ့တော့ဒီကြားကကလာမှာသူလာမဲ့8တလအတွင်းမှာသူတို့ဘာခေါ်မလဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးသူတို့ခေါ်မယ်တဲ့နေအဲ့ဒါကသူတို့အဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကအခုဆွေးနွေးသွားတဲ့အချက်လက်တွေကိုပြန်ပြီးစုစည်းမယ်ဆိုတဲ့ဟာမျိုးဖြစ်တယ်။ဒါပေမဲ့ပြဿနာတစ်ခုကဘာထပ်တက်လာလဲဆိုတော့တက်မလို့ဘက်ကအမှားဆုံးတင်လာတာနောက်ရှစ်ဆက်တက်ဖို့ဆိုလို့ရှိရင် NCA ထိုးမှဖြစ်မယ်ဆိုတဲ့သဘောထားအခုတင်ချလာပြီ။တင်ချလာတော့ NCA မထိုးထားတဲ့အဖွဲ့အစည်းတွေကဆက်ပါလို့မရဘူးဆိုတဲ့အနေအထားမျိုးသဘောမျိုးတက်ရောက်သွားတယ်။အဲ့တော့အဲ့ကိစ္စကအခုနောက်ပိုင်းမှာပို့ပြီးတော့အချက်တဲဖြစ်လာမှာကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA မထိုးထားတဲ့အဖွဲ့တွေပါနိုင်မလားမပါနိုင်ဘူးဆိုတာလည်းပြဿနာတစ်ခုဖြစ်လာမယ်။ Charm NCA မထိုးထားတဲ့အဖွဲ့တွေကို NCA ထိုးပါဆိုရဖြစ်အားလည်းပို့ပြီးတော့ကြီးလာမယ်ထင်တယ်။
NCA မထိုးတဲ့အဖွဲ့တွေရဲ့အဓိကအကြောင်းပြချက်ကတော့အားလုံးမပါဝင်ဘူးအထူးသဖြင့် DNLA ရဲ့ကုကန်ရဲ့ရခိုင် AA ရဲ့မပါဘူးဆိုတော့ဒီသုံးဘွဲနဲ့ဆက်ဆံရေးကဘယ်လိုနေလဲဒီသုံးဘွဲကပါနိုင်လား
ပြဿနာကတက်မရော့ဘက်ကသဘောလားဘာဖြစ်လို့ဆိုတော့ဒီသုံးဘွဲကလက်နက်စွန့်မာတယ်ဆိုတဲ့ကြေညာချက်ကိုတက်မရော့ကထုတ်ခိုင်းပါတယ်အဲ့တော့ဟိုဘက်ကလုံးဝလက်မခံပါဘူးအဲ့လုံးဝလက်မခံအောင်ဆိုတဲ့အနေထားမှာဒီ process မှာအဲ့သုံးဘွဲကပါလို့မရဘူးဖြစ်နေတယ်။ဒါပေမဲ့ NLD အစိုးရရဲ့သဘောထားကတော့အားလုံးပါရမယ်ဒီသုံးဘွဲကိုပါတဖြည်းဖြည်းပေါအောင်ခေါ်သွားမယ်ဆိုတဲ့သဘောထားမျိုးတွေသူတို့အစိုးရတာဝန်ရှိသူတွေကကျွန်တော်တို့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာဖြစ်ပါမလားဆိုတော့တန်လျာအများကြီးတော့ရှိပါတယ
်။အဲ့ဒါပဲကျွန်တော်မေးချင်တာကဒေါန်ဆန်းစုကြည်ရဲ့ဩဇာနိုင်ငံရေးအဖြစ်အချိန်ကကြီးမားတဲ့ဩဇာကြီးမားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူအနေနဲ့ညှိနှိုင်းနိုင်မယ်ထင်လားဒီကိစ္စကို
အဲ့ဒါကသူတက်ကိုဘယ်လောက်ထိနားချနိုင်မလဲစီးအောင်နိုင်မလဲဆိုတာတော်တော်မူတည်ပါရဲအဲ့တော့ဘယ်လောက်ထိသူညှိနှိုင်းနိုင်မလဲအဲ့တော့ဒေါန်ဆန်းစုကြည်ရဲ့ရောကတဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြည့်ရတော့တိုင်းသားတွေနဲ့တက်ကြားထဲမှာညှိပေးရတဲ့အနေအထားမျိုးပြန်ဖြစ်နေတယ
်ဖြစ်တော့လဲဖြစ်တင်တာပေါ့လေနောက်တစ်ခုအရေးကြီးတဲ့ကိစ္စတစ်ခုကမြန်မာနိုင်ငံမှာဖြစ်နေတာကဒီဘာသာအယူသီးမှုတွေကြောင့်ဒါ communal violence ဖြစ်ခဲ့ရတယ်ဆိုတော့အဲ့လိုကိစ္စကတော့အခုဘယ်လောက်ထိအချိန်ကြာဆင်းသွားတယ်လို့ထင်ပါလဲ
ကျွန်တော်ရောက်ပြီးတော့တလားလောက်တွေမှာနှစ်လားလောက်တွေမှာရောင်တိုင်းဝန်ကြီးချုပ်နဲ့ဒီမဘာသာအဖွဲ့စည်းနဲ့သူတို့ထိတ်တိုက်ဖြစ်တဲ့ပြဿနာမျိုးတွေဖြစ်တယ်ဖြစ်တဲ့ခါမှာမဟာနာအဖွဲ့ကနေပြီးတော့ကြီးညာချက်တွေပြထုတ်ပြီးတော့မဘာသာအဖွဲ့စည်းကဥပဒေနဲ့မညီဘူးသူတို့နဲ့စီမင်းစည်းကမ်းနဲ့မညီဘူးဆိုတာတွေထုတ်လိုက်တဲ့ခါမှာမဘာသာအဖွဲ့စည်းကတော်တော်လေးတော့ငြိမ်ကြသွားတယ်နောက်တစ်ခုကသတိထားမိသလောက် NLD မူလူလူထောက်ခံမှုကလည်းအဲ့အချိန်မှာကြီးတဲ့ခါကျတော့မဘာသာအဖွဲ့စည်းကတော်တော်လေးနောက်ဆုတ်သွားတဲ့အနေအထားမျိုးဖြစ်တယ်ဒါပေမဲ့အခုအချိန်မှာတလောကဒီရခိုင်ကော်မရှင်အကြံပေးကော်မရှင်ကိစ္စတက်လာတဲ့အခါမှာဒီကိစ္စတွေနည်းနည်းဘာသာရေးကိစ္စတွေပြန်ပြီးတော့တက်လာတာတွေ့ရတယ်အဲ့တော့ NLD အစိုးရအတွက်ကတော့ကျွန်တော်ထင်တယ်ဒီဘာသာရေးကိစ္စကအခုတည်းကချင်းချောက်မှုတည်းရသူတို့ဖြစ်နေတော့မယ်ရှိနေတော့မယ
်နောက်ဆုံးတစ်ခုမေးပြစေပညာရေးကလေးတွေပညာပို့တက်လာမယ်လားလားရှိသလားဗျာအစိုးရရဲ့စီမံကိန်းကြောင့်အစိုးရကြောင်းတွေကြောင့်ပေါ့
ပညာရေးဥပဒေပြန်လဲပြင်ဆင်မှုကိစ္စတော့မှလွှတ်တော်ထဲမှာအခုဒီဆွေးနွေးနေကြတော့မယ်တကယ်တမ်းဘာမှတော့မဆသေးဘူးကျွန်တော်ပြောမယ်ဆိုရင်တခြားပညာရေးရောစီးပွားရေးရောဘာမှကိုဟိုအစိုးရကပြောင်းသွားတယ်ညီညာရေးကိစ္စတွေကလုံနေတယ်ဘာမှကိုမလုံနိုင်တဲ့အနေအထားမှာတော့ကျွန်တော်ထင်တယ်ပြောလို့မရသေးဘူးအနေအထား
ဒီ
VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်ပေးတဲ့ဥကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကြာသာပတိနေ့မနေ့ပိုင်းရေဒီယိုအစီအစဉ်မှာလည်းပြန်ပြီးထုတ်လင်းပေးပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လှိုင်းလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့သတင်းပတ်သမ္မတအိမ်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်တယ်ဆိုတာအခုလာမယ့်စနေညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-3255 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။ VOA ကတိုက်ရိုက်လေလိုင်းဆွေးနွေးတဲ့အစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်။
2018ကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာပွဲတွေကြောင်းပြီးခဲ့တဲ့သတင်းပတ်ကဥရောပတဝက်မှာရန်နာထားတဲ့အမပေးဘောလုံးပွဲတွေကိုတော့အခုတစ်ပတ်မှာပြန်ကစားခဲ့ကြပါတယ်ပရီးမီးယားလိဂ်မှာတော့မန်ချက်စတာမြို့ကန်တသင်းဖြစ်တဲ့မန်ချက်စတာယူနိုက်တက်နဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီပွဲကိုအခုတစ်ပတ်မှာကစားခဲ့ကြပါတယ
်ဒီတစ်ခေါက်မန်ချက်စတာဒါဘီကတော့အရင်နှစ်တည်းလို့မဟုတ်ပဲနာမည်ကြီးနှီးပြနေရောက်ဖြစ်တဲ့မော်ရီညိုနဲ့ဂေါ်ဒီယိုလာတို့ပရီးမီးယားလိဂ်မှာသူတို့နှစ်ယောက်ပထမဆုံးထိတ်တိုက်တွေ့ကြတဲ့အတွက်ပို့ပြီးတော့စိတ်ဝင်စားစရာလည်းဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သင်းစလုံးအချိန်မလဖြစ်ခဲ့လို့အခုနှစ်မှာလူအသစ်တွေတော်လေးအားဖြည့်ထားခဲ့ပြီးမယူသင်းကလည်းဒီပွဲမှာအသစ်ခေါ်ထားတဲ့ကစားသမားတွေအားလုံးကိုပွဲထုတ်ခဲ့ပါတယ်။ဒါပေမဲ့ဂိုးရင်ရသွားတာကမန်ချက်စတာစီးတီးပါ။မယူနောက်တန်းရဲ့အမားကိုအခွင့်ကောင်းယူပြီးတော့မန်စီးတီးကဒဘရိုင်းနာနဲ့အီဟေနာချိုတို့က15မိနစ်နဲ့35မိနစ်တည်းမှာနှစ်ဂိုးသက်တိုက်သွင်းပြီးတော့ရှေ့ကနေဦးဆောင်ခဲ့တာပါ။မန်ယူကအီဘရာဟီမိုဗစ်က42မိနစ်မှာတကူပြန်သွင်းခဲ့ပြီးမဲ့နောက်ပိုင်းမှာဂိုးဆက်မသွင်းနိုင်တော့ဘဲပွဲပြီးသွားတာကြောင့်ဂွာဒီယိုလာရဲ့မန်စီးတီးကမော်ရီညိုရဲ့မန်ယူကိုအောလ်ထရက်ဖို့မှာနှစ်ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးနီးပြပက်ဂွာဒီယိုလာကတော့သူ့ရဲ့ဂိုးသမားတစ်ကလော်ဒီယိုဘရာဗိုမှာအမားတချို့ရှိခဲ့ပေမဲ့ဘရာဗိုကစားသွားတာကိုအားရချင်တယ်လို့ပြောလိုက်ပါတယ
်။ The performance from Claudio Bravo with his personality showed me a lot today. Show me.
Claudio Bravo ဒီနေ့ကစားသွားတာပြီးတော့သူ့ကိုယ်သူယုံကြည်မှုအပြည့်နဲ့ကစားသွားတာလို့ကျွန်တော်အများကြီးတွေ့လိုက်ရပါတယ်။အတော်လေးလက်ဆွမ်းပြကာကွယ်သွားရုံနဲ့မဟုတ်ဘူး။ဘောလုံးထင်းထင်းတွေပြီးရတယ်နောက်ပြီးတော့ရှေ့ကိုထွက်ပြီးတော့ပုတ်ထုတ်ကာကွယ်တာတွေကတကယ့်ကိုအံ့ဩစရာကောင်းအောင်ပါလေ။သူ့အတွက်ကျွန်တော်ဝမ်းသာမိပါတယ်။နှစ်ခါလောက်ပဲအသင်းနဲ့လေ့ကျင့်ပြီးတော့အခုလိုမျိုး Old Trafford ကွင်းမှာကစားနိုင်ဖို့ဆိုတော့ကသူ့အတွက်မလွယ်တဲ့ကိစ္စပါအထူးဖြင့်သူ့ကိုယ်သူယုံကြည်မှုရှိရှိနဲ့ကစားသွားတာကတကယ့်ကိုအားသင့်စရာပ
ါမယူသင်းရသွားတဲ့ဂိုးကသူ့အမားကြောင့်ရသွားတာမဟုတ်ဘူးလို့လည်း Guardiola ကပြောပါတယ်မယူနီးပြမော်ရီညိုကတော့ဒီပွဲရှုံးလို့စိတ်ပြတ်မိသလိုဒါရဲ့ဆုံးဖြတ်ချက်အပေါ်မှာလည်းအတော်လေးဘဝင်မကျတဲ့အနေအထားမျိုးနဲ့ပြောလိုက်ပါတယ
် disappointed with the first halfdisappointed with some
ပထမပိုင်းကစားတာစိတ်ပျက်စရာပါအချို့ကစားသမားတွေရဲ့ခြေစွမ်းကိုလည်းစိတ်ပျက်မိပြီးတော့အဲ့လိုမျိုးခြေစွမ်းမပြနိုင်တာအကြောင်းသတင်းလုံးလည်းခြေစွမ်းမပြနိုင်ခဲ့ဖြစ်ခဲ့ပါတယ်ဒုတိယပိုင်းကျတော့တော်တော်များများကိုစိတ်ကျေနပ်မိပါတယ်ဒါပေမဲ့ပွဲရလဒ်ကတော့စိတ်ပျက်မိသလိုအရေးကြီးတဲ့ဆုံးဖြတ်ချက်နှစ်ခုမှာဒိုင်ကကျွန်တော်တို့ဘက်ကမရှိတဲ့အတွက်လည်းဒိုင်လူကြီးမတ်ကလတ်ဒန်ဘာဂီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်စိတ်ပျက်မိပါတယ်ဒါကပနီတီပေးပြီးတော့ဘရာဗိုကိုအနီကပ်ပြရမယ်ဆိုတာရှင်းပါတယ်တကယ်လို့ဒါကပန်နတီအရိယာပြင်ပမှာဆိုရင်ဒါကဒိုက်ရိုက်ဖရီကစ်နဲ့အနီးကပ်ပါဒါပေမဲ့လည်းအရိယာထဲမှာဆိုတော့ဆုံးဖြတ်ရတာပိုခက်ပါတယ်ဘာကြောင့်လဲဆိုတော့ဒါကတကယ့်ကိုကြီးမားတဲ့ဆုံးဖြတ်ချက်ကြီးတစ်ခုဖြစ်နေလို့တခါလီမှာဒိုင်နီကလည်းကျွန်တော်တို့လူမျိုးလူသားတွေပဲမဟုတ်ဘူးတစ်ခုခုလောက်ခံပြီးဆုံးဖြတ်ခံပြီးမှနှစ်ခါပြန်စဉ်းစားတတ်ပါတယ
်မက်ဆီဒီသင်ဟာဒီပွဲနိုင်လိုက်တဲ့အတွက်ပရီးမီးယားလိဂ်မှာ၄ပွဲစလုံးနိုင်ပြီးတော့၁၂မှတ်နဲ့ရာထိတ်ကနေဦးဆောင်နေပြီးမယူသင်ကတော့ပရီးမီးယားလိဂ်မှာပထမဆုံးရှုံးပွဲတွေ့သွားကြတာဖြစ်ပါတယ်ခင်ဗျာ
ဘောလုံးသမားတွေထဲမှာပယ်နယ်တီမလွဲဘူးတဲ့ဘောလုံးသမားကိုရှာပြပါဆိုရင်တော့
မဖြစ်နိုင်သလောက်ပဲလို့ဆိုရမှာဖြစ်ပါတယ်။ကမ္ဘာကျော်ဘောလုံးသမားတွေမှာဆိုလဲမာရာဒေါနာကအစမက်ဆီအဆုံးပယ်နယ်တီကိုလွဲခဲ့ကြတာပါ။မက်ဆီဆိုရင်ပြီးခဲ့တဲ့နှစ်တရားပြည့်ကိုပါအမေရိကဖလားမှာပယ်နယ်တီလွဲတာကြောင့်အာဂျင်တီးနားအသင်းနဲ့နိုင်ငံတကာပြိုင်ပွဲမှာချန်ပီယံစုဖလားကို၃-၁တိုက်လွဲခဲ့လို့အာဂျင်တီးနားကနေအနားယူပြီးဆိုပြီးတော့တောင်ချိန်ညာခဲ့ရတဲ့အထိပါ။နောက်တော့မှစိတ်ပြောင်းပြီးတော့အာဂျင်တီးနားနဲ့ပြန်ကစားခဲ့တာပါ။ဒါပေမဲ့ဆီဟာပြီးခဲ့တဲ့စက်တင်ဘာ၈ရက်နေ့ကတော့ပယ်နယ်တီကိုမက်ဆီမိတ်ပြီးတော့ဝင်အောင်ခံနိုင်ခဲ့ပါတယ်။စပိန်နိုင်ငံကနာမည်ကြီးဘာစလိုနာအသင်းရဲ့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့တို့အတူလက်တွဲခဲ့တဲ့ဒီ၁၀နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ဘာစလိုနာအသင်းရဲ့စပိန်ရဲ့မျက်မမြင်ဘောလုံးအသင်းတို့စက်တင်ဘာ၈ရက်နေ့မှာပယ်နယ်တီကန်ခဲ့ကြတာပါ။တစ်ဖက်ကပယ်နယ်တီ၃လုံးစီကန်ခဲ့ကြပြီးတော့တကောစီတည်ကြပါတယ်။ဘာစလိုနာအသင်းက Ivan Rakitic နဲ့ဆာဂျီယိုရိုဘာတိုတို့ကမဝင်ပဲမက်ဆီတယောက်ကပဲမက်ဆီမိတ်ပြီးတော့ဝင်အောင်ကန်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကဒူအိုခရာဟောင်း Jeffrey Webb ကိုအဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့ဘောလုံးလောကကနေထုတ်ပယ်လိုက်ပါပြီ FIFA ရဲ့ကျင့်ဝတ်ဆိုင်ရာစည်းကမ်းထိန်းသိမ်းရေးကော်မတီက Webb ကိုဘောလုံးလောကကနေရာသပ်ပံထုတ်ပယ်လိုက်တယ်လို့စက်တင်ဘာ9ရက်နေ့မှာဆုံးဖြတ်လိုက်တာပါလပေးလိုက်ယူမှုအဂရီလိုက်စားမှုတွေအပါအဝင်ကျင့်ဝတ်တွေကိုချိုးဖောက်တာကြောင့်ဝက်ဖာအပြစ်ရှိတယ်လို့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစည်းကမ်းထိန်းသိမ်းရေးကော်မတီကကြေညာလိုက်တာပါပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းသူဟာအမေရိကန်နိုင်ငံနယူးယောက်မြို့ကတရားရုံးတစ်ခုမှာသူ့ပေါ်ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ဝန်ခံခဲ့မှုပါလေဝက်ကိုဘောလုံးလောကကနေရာသပ်ပံထုတ်ပယ်လိုက်တယ်လို့ FIFA ကကြေညာလိုက်တဲ့အချိန်ထဲမှာပဲ FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာအတွင်းမှုဟောင်းဂျေရုံးဘာကောနဲ့မာကတ်ကက်တနာတို့ကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ FIFA ကကြေညာပါတယ်ဆပ်ပလက်တာနဲ့ဘာကောတို့ကတော့လောလောဆယ်မှာဘောလုံးလောကကနေနှစ်ရှည်ထုတ်ပယ်ခံထားပါတယ်ခင်ဗျာ
။ကိုရရန်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒါပြင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်း Radio အစီအစဉ်ပြပြချင်း9နာရီမှ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတရိုက်ထုတ်လွှင့်ခြင်းတဲ့တပြေးညီ VOA ရဲ့ internet စာမျက်နှာမှာဒီကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ကျမတို့ကြာတာပတိနေမနဲ့ထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်ချင်းချုပ်ကို Marketing View တွေကကြေညာပေးมาဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအခုကျမတို့အတန်လှည့်နေတဲ့အချိန်မှာပဲဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်မီရောမှာတွေ့ဆုံနေပါတယ်။အရင်မြန်မာစစ်ဆေးရအပေါ်မှာအမေရိကန်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုတွေကိုအခုချိန်မှာဘလောက်တိုင်းတာအထိပြန်လဲရုပ်သိမ်းပေးသင့်တယ်လဲဆိုတဲ့အပေါ်ဒေါအောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုသမ္မတအိုဘားမားကနားထောင်သွားမှာဖြစ်တယ်လို့အင်မီရောအရာရှိတွေကပြောဆိုထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းတုန်းကတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့မနက်စာစာရင်းနဲ့တွေ့ဆုံခဲ့တယ်လို့ပဲဒီအမေရိကန်နိုင်ငံခြားရေးဝင်ကြီးဂျွန်ကယ်ရီနဲ့လည်းဘလဲအက်ဂီဟာမှာဒီနေ့နေ့လဲဆိုင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန်မြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရပိမှန်ကိုတွားရဖို့စီစဉ်ထားပြီးတော့အဲ့ဒီနောက်မှာတော့ဒီမြန်မာတန်ရုံမှာပြုလုပ်တဲ့ညစာစာပွဲကိုလည်းတက်ရောက်မှာပါရှင်။ဒီအတော့တွင်းမှာပဲဒီမြန်မာနိုင်ငံကိုစီးပွားရေးနဲ့စီးရေးထောက်ပံ့မှုတွေတိုးမြှင့်ပေးဖို့အတွက်ဒီအမေရိကန်ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားပါတဲ့ဥပဒေချမ်းတစ်ရက်ကိုတော့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့ဘန်ကာဒင်တို့ကဒီကအင်္ဂါနေ့တုန်းကအလွတ်တော်ကိုတင်သွင်းခဲ့ကြပါတယ်။လက်ရှိအကျုံးဝင်နေတဲ့မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုတွေဟာဒီဖိနှိပ်မှုတွေလုပ်ခဲ့တဲ့မြန်မာအစိုးရဟောင်းတွေလက်ထက်ကအခြေအနေကိုအခြေခံထားတာဖြစ်ပြီးတော့အခုချိန်မှာတော့မြန်မာနိုင်ငံကိုပိတ်ဆို့မှုတွေကကင်းလွတ်စေပြီးတော့ဒီအနာဂတ်အမေရိကန်ဒီဆက်ဆံရေးမှာဆန်အစ်စ်တွေကိုတတ်မှတ်ရလိမ့်မယ်လို့မစ္စတာကာဒင်ကပြောပါရရှင်။အမေရိကန်ဒီဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ဟာဒီအဆုပ်အေးမိပြီးတော့နာမကျန်းဖြစ်နေတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်အတွင်းဒီမဲဆွယ်လှုပ်ရှားမှုတွေကနေအနားယူခဲ့ပြီးတဲ့နောက်မနေ့ပြန်ကြာတာပြင်းနေမှာတော့မဲဆွယ်စည်းမှုတွေကိုပြန်စဖို့စီစဉ်ထားပါတယ်လောလောဆယ်ကျန်းမာရေးအရာအနားယူနေရတဲ့အချိန်မှာတော့သမ္မတအိုဘားမားကမစ္စစ်ကလင်တန်ဘက်ကနေပြီးတော့ထောက်ခံမဲဆွယ်စည်းမှုနာတွေလုပ်ခဲ့ပါတယ်အမေရိကန်နဲ့ရုရှားတို့ရဲ့ဒီစစ်ဆင်ညှိနှိုင်းမှုတွေရယူခဲ့တဲ့စီးရီးယားပြစ်ခတ်ရဲစဲရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကချက်တစ်ခုဖြစ်တဲ့လက်နက်ကင်ပြဖက်ကတွေကြောင့်ပိတ်ဆို့ခံထားတဲ့မြို့ရွာတွေကိုအကူအညီဖြန့်ဝေပေးကိစ္စကတော့မအောင်မြင်သေးပါဘူးရှင
်။တရင်ချင်းချက်ကိုမကင်ပြူထွဲကကြေညာပေးခဲ့တာပါ။ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အနောက်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးကုလာမဲစနေနေ့ည ကျန်ဒီတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ဆိုတော့ဆွေးနွေးဖို့တော်ရရှင်တွေအားလုံးကိုထပ်မံဖိတ်ခေါ်ပါရစေရှင်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ် VO American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.